Welcome to the Voice of America in Burmese.
ကျသည်မင်္ဂလာဖြာဖြာနဲ့ပြည့်စုံနေမနေ့ခင်းဖြစ်ကြပါစေခင်ဗျာ VOA အမေရိကန်တိုင်းရဲ့2019ခုနှစ်ဒီဇင်ဘာလ6ရက်တောက်ကြနေမနေ့ဖက်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းလိုမီတာ3240 48တို့ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့ဓာတ်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာကျွန်တော်ညံဝင်းအောင်ပါဒီကနေ့မနေ့ခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါ
မင်္ဂလာမနက်ခင်းပါခင်ဗျာဒီနေ့မနက်ဖြန်တဲ့နေ့ကိုဒေါက်တာမြူးတဲ့နဲ့ကျွန်တော်ကြော်သိမ်းပြောပြမှာပါ Donald Trump ကိုတရားစွဲဆိုမဲ့အချက်တွေကိုအောက်တိုဘာကော်မတီတွေမူကြမ်းပြုစုကြဖို့အောက်တိုဘာဥက္ကဋ္ဌကညွှန်ကြားလိုက်ပါပြီမြို့နိုင်ငံသားဝန်ကြီးဝေါင်ဂျီဟာဒီဇင်ဘာလ9ရက်နေ့ရှိရနေတယ်ပါမြန်မာနိုင်ငံကိုလာရောက်ဖို့ရှိပါတယ်အမေရိကန်ကဆက်ပြီးရန်စနေရင် Donald Trump ကိုတိကထိတဲ့စီမဲ့စကားတွေနဲ့တုတ်ပြန်သွားမယ်လို့မြောက်ကိုရီးယားကသတိပေးပါတယ်ဒီသတင်းတွေနဲ့အတူစာစင်ဝင်စားဖို့ထိတ်တဲ့နေ့တွေကိုလည်းသိရပါမယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်မြန်မာနိုင်ငံကဒီ ICJ မှာရင်ဆိုင်နေရတဲ့အမှုနဲ့ပတ်သက်ပြီးတော့ဂမ်ဘီယာနိုင်ငံဘက်ကလိုက်ပါဆောင်ရွက်မဲ့ဥပဒေအကျိုးဆောင်အဖွဲ့ရှေ့နေနဲ့ဆက်သွယ်တဲ့အခါမှာတော့
Absolutely it's overwhelming there's overwhelming evidence in the voluminous
ဒီနေ့အပြီးမကြာခင်မှာပဲစက်တိုက်ကြားရဖို့ရှိပါတယ်ခင်ဗျာဒါအပြင်ဒီကနေ့မှာဒီကနေ့ဒီအစည်းအဝေးမှာတော့ဂမ်ဘီယာနိုင်ငံနဲ့အမှုရင်ဆိုင်ရတဲ့အကြောင်းတွေကိုပြည့်ပြည့်စုံစုံကြဲကြဲပြန့်ပြန့်ကျွန်တော်တို့တင်ဆက်သွားဖို့ရှိပါတယ်။အဲဒီနောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍလေးဖြစ်တဲ့ဥအောင်ခင်ရမြန်မာရေးသုံးသပ်ချက်ကျမ်းမာရေးကဏ္ဍတိုင်းရင်းသတင်းထွက်အတွေကိုလည်းတင်ဆက်အောင်မှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်မျိုးသက်တို့ပြောပြပေးပါအောင်ဗျာ
။သမ္မတဒေါ်နယ်ထရန့်ပါသမ္မတအာဏာကိုအလွယ်သုံးစားလုပ်ထားတယ်လို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကကြေညာပြီးသမ္မတကိုတရားစွဲဆိုမဲ့ဆွဲချက် articles of impeachment တွေကိုတမန်ရေးဆက်ပြီးလုံဆောင်ကြဖို့ဒီမိုကရက်ခေါင်းဆောင်တွေကိုကြာသပိတ်လေးကညွှန်ကြားလိုက်ပါတယ်။သမ္မတထရမ့်ဟာသမ္မတအနေနဲ့ပြုမှုလုံဆောင်ရမယ့်တမန်ချက်တွေကိုမလိုက်နာဘူး။ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကိုစုစမ်းစစ်ဆေးဖို့ယူကရိန်းကိုတောင်းဆိုပြီးအမေရိကန်ခြေကဥပဒေကိုလိုက်နာပါမယ်ဆိုတဲ့ကြမ်းကြိမ်ဆိုချက်ကိုချိုးဖောက်တယ်လို့ Mrs. Pelosi ကခတ်တူလိုပဲကြေညာပါတယ်။ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ဟာ2020ပြည့်သမ္မတရွေးကောက်ပွဲအတွက်သမ္မတထရမ့်ရဲ့တိုင်ပွဲတစ်ဦးဖြစ်ပါတယ်။အချက်လက်တွေကခိုင်မာပါတယ်သမ္မတဟာနိုင်ငံတော်လုံခြုံရေးကိုထိခိုက်စေတဲ့အထိသူကိုယ်တိုင်ရဲ့နိုင်ငံရေးအကျိုးအမြတ်အတွက်သူ့ရဲ့လုပ်ပိုင်ခွင့်အာဏာကိုအလွယ်သုံးစားလုပ်ခဲ့တယ်လို့ Mrs. Pelosi ကပြောပါတယ်အောက်လူတော်တရားရေးကော်မတီဥက္ကဋ္ဌ Jerome Nadler နဲ့တခြားကော်မတီတွေရဲ့ဒီမိုကရက်ဥက္ကဋ္ဌတွေအနေနဲ့သမ္မတကိုတရားစွဲဆိုမယ့်အချက်တွေကိုမူကြမ်းပြုစုကြဖို့အောက်လူတော်ဥက္ကဋ္ဌကညွှန်ကြားပါတယ်တရားရေးကော်မတီမှာကြားနာပွဲတွေကိုဗိုလ်ကြီးနေကဆက်လုပ်တာပါအချိန်စရာအထိကြောင့် Mrs. Pelosi ကပြောမသွားပေမဲ့သမ္မတကိုတရားစွဲဆိုရေးကိစ္စကိုဒီလောက်ကအားလိုက်ရကာလဖြစ်တဲ့ခရစ်စမတ်ပွဲတော်ကာလမတိုင်ခင်မှာပဲအောက်လူတော်မှာမဲခွဲဆုံးပြတ်နိုင်ကြီးရှိပါတယ
်။အီရန်မှာဓာတ်ဆီဆီရုပ်တရက်အနှွန်ကျွန်းတွန်းမြင့်လိုက်တဲ့အတွက်ပေါ်ပေါက်လာတဲ့ဆန္ဒပြမှုတွေကိုရဲကနှိမ်နင်းရမှာတိတ်ဆုံးသူ1000ကျော်နေပြီလို့အမေရိကန်နိုင်ငံသားဌာနအီရန်ဆိုင်ရာအထူးကိုယ်စားလှယ် Brian Hook ကချက်တပရင်းနဲ့မှာပြောကြားလိုက်ပါတယ်။အီရန်အစိုးရကဓာတ်ဆီဆီကို300ရာခိုင်နှုန်းတိုးမြင့်လိုက်တဲ့နောက် November 15ရက်နေ့မှာဆန္ဒပြမှုဖြစ်ပေါ်လာတာပါ။အီရန်မျိုးကြီးတွေပအဝင်မျိုးပေါင်း100ကျော်မှာအီရန်ဘာသာရေးခေါင်းဆောင်တွေနှုတ်ထွက်ပေးဖို့ဆန္ဒပြသူတွေတောင်းဆိုပြီးဆန္ဒပြကြတာပါ။အီရန်နိုင်ငံမှာအင်တာနက်ဆက်သွယ်မှုတွေကန့်သတ်ထားတဲ့ကြားကပဲတကယ်လို့ဖြစ်နိုင်ရင်တော့ဆန္ဒပြမှုနဲ့ပတ်သက်တဲ့အချက်လက်တွေပေးပို့ကြဖို့အမေရိကန်ပြည်ထောင်စုကအီရန်ပြည်သူတွေကိုတိုက်တွန်းထားပါတယ်။အီရန်ပြည်သူတွေပေးပို့တဲ့ဗီဒီယိုပေါင်း 32,000 ကိုအမေရိကန်နိုင်ငံသားဌာနကလက်ခံရရှိတယ်လို့လည်းဟုတ်ကပြောပါတယ်။ဒီထဲမှာအီရန်နိုင်ငံတောင်ပိုင်းမှာအီရန်တော်လိုင်းအဆောင်တပ်ဖွဲ့တွေကဆန္ဒပြလူစုကိုပစ်ခတ်ခဲ့တဲ့အတွက်လူပေါင်း100လောက်တေဆုံးခဲ့ရတယ်လို့ဆိုတဲ့ဗီဒီယိုလည်းပါတယ်လို့ပြောပါတယ်။အီရန်တပ်တွေကထောင်နဲ့ချီတဲ့နိုင်ငံသားတွေကိုဒဏ်ရာရစေတယ်လို့လူပေါင်းအနည်းဆုံး 9,000 လောက်ကိုဖမ်းဆီးခဲ့တယ်လို့လည်းပြောပါတယ်။တေဆုံးသူအရေအတွက်အတိအကျရဖို့ခက်ခဲပေမဲ့ရာနဲ့ချီတေဆုံးခဲ့ရတယ်ဆိုတော့တေကြတယ်လို့လည်းဟုတ်ကပြောပါတယ်။အခုအီရန်ကမငြိမ်မသက်ဖြစ်မှုက1989ခုနှစ် Islamic တော်လှန်ရေးစခဲ့ခြင်းအစပြီးအီရန်အာဏာရှင်ရင်ဆိုင်ရတဲ့အဆိုးဝါးဆုံးနိုင်ငံရေးပြဿနာဖြစ်ကြောင်းလည်းပြောပါတယ်
။ရာမဲဆိုးနဲ့ကြော်ကြားတဲ့ရုရှားနိုင်ငံသားစိုက်ဘာရာဇဝတ်မှုကျူးလွန်သူ2ဦးကိုတရားစွဲဆိုလိုက်တဲ့အကြောင်းအမေရိကန်နဲ့ဗြိတိသျှတရားရေးတာဝန်ရှိသူတွေကကြေညာပါတယ်။ကမ္ဘာတစ်ပေါင်းကလူတွေရဲ့ဒေါ်လာငွေတန်ပေါင်းများစွာဆုံးရှုံးခဲ့ရတဲ့ဆယ်စုနှစ်တခုကြာရာဇဝတ်မှုမှာပါဝင်ပတ်သက်တယ်ဆိုပြီးသူတို့ကိုဆွဆွဲထားတာပါ။အသက်32နှစ်အရွယ် Maxim Yakubets နဲ့အသက်38နှစ်အရွယ် Igor Tureshev တို့ဟာ Evil Co လို့တည်ထားတဲ့ Russia Hacker အုပ်စုရဲ့အဖွဲ့ဝင်တွေပါ။သူတို့နှစ်ဦးဟာ Android ဖြစ်စေတဲ့ Computer Software တခုကိုသုံးပြီးနိုင်ငံ40ကျော်ကဘဏ်တွေငွေကြေးအဖွဲ့အစည်းတွေစီကနေဒေါ်လာ100ကျော်ခိုးယူခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ Yakubets နဲ့ Tureshev တို့ကိုပူပေါင်းကြံစည်မှုဆန်ရဆွဲချက်10ခုကွန်ပျူတာစနစ်တွင်ခိုးဝင်မှုဆက်သွယ်ရေးနည်းပညာသုံးပြီးငွေကြေးလိမ်လည်မှု Android software ဝင်သွားတဲ့ကွန်ပျူတာတွေထဲကနေဗ န်ဆိုင်ရာအချက်လက်တွေနဲ့ပုဂ္ဂိုလ်ရေးဆိုင်ရာတခြားအချက်လက်တွေကိုခိုးယူဖို့ဘူးဂက်ဆိုတဲ့မာဝဲကိုဖျက်ဝေမှုတွေနဲ့ပန်ဆယ်ဗေးနီးယားပြည်နယ်နောက်ပိုင်းခေတ်မှာတရားစွဲထားပါတယ်။ Evil Co Hacker အုပ်စုကိုတန်ခတ်ရေးယူကြောင်းလဲအမေရိကန်ဗန်ဒါရေးဌာနကကြေညာပါတယ်။ Crytek ဒါမှမဟုတ် Drydex လို့သိထားကြတဲ့ဘူးဂက်မာဝဲဟာခိုးဝင်တဲ့ကွန်ပျူတာတွေမှာထည့်ထားတဲ့ virus တက်တဲ့ software တွေနဲ့တခြားအကာအကွယ်တွေကိုကျော်လွှားနိုင်အောင်ရေးထားတာလို့တရားစွဲဆိုချက်ထဲမှာဖော်ပြထားပါတယ်။
ပြင်သစ်နိုင်ငံရဲ့အငြိမ်းစားယူမှုပင်ဆက်စနစ်ကိုပြန်လည်ပြုပြင်ပြောင်းလဲဖို့သမ္မတအီမန်နျူအယ်မက်ခရွန်ရဲ့အစီအစဉ်ကိုချက်တဲ့ပြင်းတွေကနိုင်ငံတော်ဟန်အလုတ္တမသမ္မတတွေကကန့်ကွက်ဆန္ဒပြခဲ့ကြပြီးတိုင်းနယ်ချီတဲ့အလုတ္တမတွေအလုတ်ခွင်တွေကနေထွက်ခွာခဲ့ကြပါလေ။ဒီပြုပြင်ပြောင်းလဲမဲ့စနစ်ဟာတန်းနယ်ချီတဲ့အလုတ္တမတွေကိုအလုတ်ချိန်ပိုလုတ်စေပြီးလူအားကအကျိုးခံစားခွင့်ကတော့ပိုပြီးနှဲသွားစေနိုင်တဲ့အတွက်ခုလိုဆန္ဒပြကြတာဖြစ်ပြီးဒီဆန္ဒပြမှုကပြင်သစ်တနိုင်ငံလုံးနှီးပါးရဲ့လုပ်ငန်းလေပတ်မှုတွေကိုရပ်ဆိုင်းစေခဲ့ပါလေ။ဒီဆန္ဒပြမှုကြောင့်နိုင်ငံတလောကူးတန်းသွားလာရေးတွေရက်ဆိုင်သွားသလိုကြောင်းအများစုပါပိတ်ခဲ့ရတဲ့ပြင်ဆေးရုံတွေမှာလည်းဆေးကုမဲ့သူမရှိဖြစ်ကုန်ပြီးအစိုးရအခြေခံဝန်ဆောင်မှုတွေကောင်းကောင်းမရပဲဖြစ်ကုန်ပါလေ။ပါရီနဲ့တခြားမြို့ကြီး20ကျော်မှာအတော်လေးငြင်းငြင်းနဲ့ဆန္ဒပြမှုတွေရှိခဲ့ပေမဲ့တချို့နေရာမှာတော့အကြမ်းဖက်မှုတချို့တွေ့ရပါလေ။ထောင်နဲ့ချီတဲ့ဆန္ဒပြသူတွေလာပြီးစုဝေးတဲ့ပါရီအရှေ့ပိုင်းကPlace de la Republic နားမှာတော့ဆန္ဒပြသူတချို့ကဆောက်လို့ရဲ့နောက်ဆက်တွဲကားတစီမီတင်ရှုတ်ခဲ့တယ်လို့ရဲတွေကလည်းမြေယူဘုံတွေနဲ့ပြန်လည်တိုက်ခတ်ခဲ့တာပါ။အလုတ္တမတွေကိုအလုတ်ချိန်ပိုလုတ်ဖို့အဆုတ်ပြုထားတဲ့ဒီစီစဉ်ကိုပြင်းထန်သမဂ္ဂပယ်ဖျက်မပင်မချင်းဆက်ပြီးဆန္ဒပြသွားမယ်လို့သမဂ္ဂခေါင်းဆောင်တွေကပြောပါတယ်။အစီအစဉ်အသေးစိတ်ကိုမသိရသေးပေမဲ့သမဂ္ဂတွေနဲ့ညှိနှိုင်းဆွေးနွေးပြီးရှေ့သတင်းပတ်ထံမှာဝန်ကြီးချုပ်ကမူပိုင်ကိုချပြဖို့ရှိတယ်လို့သမဂ္ဂရုံးကချက်တပရင်းနေမှာပြောကြားခဲ့ပါတယ်။
အမေရိကန်ဗန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00ကနေ8:00အထိလိုက်ဒိုမီတာ32 kHz 933လိုက်ဒိုမီတာ40 kHz 9839လိုက်ဒိုမီတာ48 kHz 6153နဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီကနေ့တောက်ကြမနက်ဖက်သတင်းတွေကိုတိုက်ဆက်လက်ပြောပြနေပါတယ်။ဒီဇင်မာလ9ရက်နေ့ရှေ့ရနေ့တွေမှာဒီဥနိုင်ငံသားကြီးဝင်ကြီးဝေါင်ကြီးမြန်မာနိုင်ငံကိုလာရောက်တဲ့အခါရိုဟင်ဂျာရေးကိစ္စနဲ့ပတ်သက်ပြီးဆွေးနွေးနိုင်ခြင်းရှိတယ်လို့တရုတ်မှာဆက်ဆံရေးစောင့်ကြည့်လေးလာသူဒေါက်တာလှကျော်စောက VOA ကိုပြောပါတယ
်။ရိုဟင်ဂျာကိစ္စတွေလည်းသူတို့ကကူညီပါမယ်လို့ပြောထားတာ။အဲဘင်္ဂလားဒေ့ရှ်မှာရောက်နေရိုဟင်ဂျာတွေနေရာပြန်ရေးကိစ္စသူတို့အများကြီးကူညီမယ်လို့ပြောထားတော့ဒီကိစ္စတွေလည်းပါကောင်းပါနိုင်မယ်ထင်ပါတယ်။တော်ဆန်းစုကြည်လာတော့ကလည်းသမရရှိချင်းဖင်ကိုယ်တိုင်ကပြောလိုက်တာပဲလေဒီရေမင်းကြကိစ္စတွေသူတို့အတတ်နိုင်ကြကူညီပေးပါမယ်လို့လည်းပြောလိုက်တာရှိတယ
်။ဒီနိုင်ငံသားဝင်ကြီးဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့ဖိတ်ကြားချက်အရလာရောက်မှာဖြစ်တယ်လို့ဒီနိုင်ငံသားဌာနရဲ့ကြာသပတေးနေ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တော်ဆန်းစုကြည်ဟာပြည်ပဆိုင်ရာတရားခုံရုံး ICJ မှာဂမ်ဘီယာနိုင်ငံကတရားဆွဲဆိုထားတာကိုရင်ဆိုင်ဖြေရှင်းဖို့ဒီဇင်ဘာလ10ရက်နေ့နောက်မကျပဲတောက်ဖို့ရှိနေချိန်မှာပဲအဲ့ဒီမတိုင်ခင်ဒီနိုင်ငံသားဝင်ကြီးရဲ့မြန်မာနိုင်ငံခီးစဉ်ဖြစ်လာတာပါ။ဒီနိုင်ငံဟာလက်ရှိမြန်မာနိုင်ငံရင်ဆိုင်နေရတဲ့ဒီအကြတဲ့ကိုဖြေရှင်းရေးဒင်္ဂလာဒေ့ရှ်မြန်မာနိုင်ငံတို့နဲ့အတူပါဝင်လုပ်ဆောင်ပေးနေတာဖြစ်ပါတယ်။ရိုဟင်ဂျာလို့ခေါ်ဆိုတော့ကိုလက်မခံတဲ့မြန်မာအစိုးရဟာဂျီနိုဆိုက်လို့ခေါ်တဲ့လူမျိုးတွန်းတပ်ဖြတ်မှုဆိုင်ရာဆွဲချက်နဲ့ ICJ မှာတရားစွဲထားတာကိုရင်ဆိုင်နေရတဲ့ပြင်နိုင်ငံတကာရာဇဝတ်တရားကုံရုံး ICC ကစုံစမ်းစစ်ဆေးနေတယ်လို့အာဂျင်တီးနားဗိုလ်တရားရုံးမှာလည်းလူ့ခွင့်ရေးလှုပ်ရှားသူတွေကတရားစွဲဆိုထားပါတယ်။
အမေရိကန်သမ္မတဒေါနယ်ထရမ့်ကမြောက်ကိုရီးယားပေါ်မှာဆက်ပြီးရန်စနေမယ်ဆိုရင်သမ္မတထရမ့်ဂုံတိုက်ခါထိခိုက်စေတဲ့အသုံးနှုန်းတွေနဲ့မြောက်ကိုရီးယားဘက်ကပြန်ပြီးတုံ့ပြန်မှာဖြစ်ကြောင်းမြောက်ကိုရီးယားဒုတိယနိုင်ငံခြားရေးဝန်ကြီးအမှတ်1ချိုဆွန်ဟွေးကချက်တပရင်းနေမှာသတိပေးပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပက်ထင်းတက်ဒုံးလက်နဲ့စီစဉ်ရင်းနဲ့ပတ်သက်ပြီးအမေရိကန်နဲ့မြောက်ကိုရီးယားတို့ကြားညှိနှိုင်းဆွေးနွေးအလားအလာမှေးမှိန်နေခြင်းမှာအခုလိုသတိပေးလိုက်တာပါ။တကယ်လို့အမေရိကန်ဘက်ကလက်ရုံးမှုတစုံတရာမပြနိုင်ဘူးဆိုရင်သူ့ရဲ့နျူကလ িয়ার နဲ့တာဝန်ဖြစ်ဒုံးလက်နဲ့စမ်းသပ်မှုတွေပြန်ပြီးလှုပ်ဆောင်မယ်လို့မကြာခင်သတင်းပတ်တွေတွင်မှာပဲမြောက်ကိုရီးယားကပြောကြားခဲ့တာပါ။လန်ဒန်မှာကျင်းပတဲ့ NATO စစ်မဟာမိတ်အဖွဲ့အစည်းအပွဲမှာသမ္မတထရမ့်ကသူနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ချွန်အွန်တို့ကြားဆက်ဆံရေးတိတ်ကိုကောင်းမွန်ကြောင်းပြောပေမဲ့နျူကလ িয়ার ကင်းမဲ့အောင်လုပ်မယ်ဆိုတော့ကင်းရဲ့ဂရိစကားတိုင်းလှုပ်ဆောင်ဖို့တိုက်တွန်းခဲ့ပါတယ်။ဒါအပြင်ကင်းမှာဒုံးကျည်တွေပြစ်လွတ်ဖို့နှစ်သက်တဲ့သူမျိုးသူက rocket သမား rocket man လို့ခေါ်တာဖြစ်ကြောင်းလည်းပြောခဲ့တာပါ။သမ္မတထရမ့်ခုလိုပြောတာဟာအရင်2018တုန်းကထရမ့်နဲ့ကင်းတို့ကြားတစ်ဖက်နဲ့တစ်ဖက်နိမ့်နိမ့်နာနာပြောဆိုခဲ့တဲ့သဘောမျိုးတိုင်းပြန်ပြီးပြောနေတာဆိုရင်တော့အမတန်အန္တရာယ်ကြီးတဲ့စိန်ခေါ်မှုတစ်ခုဖြစ်တယ်လို့ချိုကပြောပါတယ်။အဲဒီနောက်ပိုင်းကောင်းဆောင်နှစ်ဦးကြာသုံးချိန်တိုင်တွေ့ဆုံခဲ့ပေမဲ့ညှိနှိုင်းဆွေးနွေးမှုကတော့အခြေအနေကောင်းမလာပဲတင်းမာမှုတွေသာဆက်ပြီးတိုးလာနေတာပါ
။ပါကစ္စတန်နိုင်ငံအစ္စလာမ်ဘတ်မြို့တော်ခြေစားအထိတ်တန်းသတင်းစာတစ်စောင်နဲ့တခြားနေရာတွေကသတင်းစာတွေကိုထောက်ခံကြောင်း ဒရင်နောက်တွင်လူဖွင့်ရေးလှူရှားသူတွေကဂျာတာဘီနေမှာစုဝေးဆန္ဒပြကြပါတယ်။အင်္ဂလိပ်ဘာသာနဲ့ထုတ်ဝေတဲ့ဒေါင်းသတင်းစာတိုက်ရဲ့အစ္စလာမ်ဘာဘတ်မြို့တော်ကရုံးကိုအစ္စလာမ်ဝါဒီတွေကြောက်လာပြီးဝန်ထမ်းတွေကိုချင်းချောက်ပြီးတော့အရီတာကိုကျိုးပေးကွပ်မျက်ဖို့တောင်းဆိုခဲ့ပြီးပြပိုင်းတွေတွင်မှာပဲအခုလိုထောက်ခံဆန္ဒပြကြတာပါ။အစ္စလာမ်ဝါဒီတွေရဲ့အဲ့ဒီလူရက်က
Yes, this hearing has been called on an emergency basis at the request of the Gambia to consider the Gambia's request for provisional measures.
Yes,
there will be oral hearings before the court from December 10th to the
12th, December 10th, 11th, and 12th.
Well, I wouldn't say it that way. I don't know what you mean by charged. This is not a criminal proceeding. The issue.
I'm one of them, yes.
Absolutely. It's overwhelming. There's overwhelming evidence in the voluminous report.
ကုလသမဂ္ဂအချက်လက်ရှာဖွေအဖွဲ့တွေရဲ့ပေါ်လွင်တင်ရှားတဲ့အစီရင်ခံစာတွေစုစုပေါင်း3,000ပေါင်း999ဖြစ်ပါတယ်။အဲ့ဒီအစီရင်ခံစာတွေဟာလူပုဂ္ဂိုလ်တွေရဲ့ထွက်ဆိုချက်တွေပေါ်မှာအခြေခံထားတာဒါဖြစ်တယ်။တကယ်အထောက်အထား evidence တွေမရှိဘူးလို့ဆိုကြပါတယ်။တနည်းပြောရင် statements လို့ပြောကြတာရှိပါတယ်။အဲ့တော့ဒီလိုသာဆိုရင်အဲ့ဒီ evidence တွေမပါတဲ့ statements တွေကိုအခြေပြုထားတဲ့အစီရင်ခံစာတွေဟာတရားဥပဒေဆက်သက်ခံဝင်ပါသလား admissible ဖြစ်မယ်လို့ထင်ပါသလား
The reports are based on evidence. The evidence comes from many sources. The evidence comes from public statements.
စီရင်ခံစာတွေကထောက်ထား evidence တွေအပေါ်အခြေခံပါတယ်။မြန်မာအစိုးရရဲ့ကြေညာချက်တွေ၊တရားဝင်ကြေညာချက်တွေပါ။စစ်ကောင်းဆောင်တွေကထုတ်ပြန်တာတွေလည်းရှိပါတယ်။ Facebook နဲ့ Twitter စေမားတဲ့အထောက်အထားတွေရှိပါတယ်။ဂျိုဒုကရိုက်ထားတဲ့ရိုးရာယော်တွေမီးရှို့တဲ့အထောက်အထားတွေလည်းရှိပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာဘက်ကဘယ်လိုခုခံခြေပတ်မှုမျိုး
line of defense
ယူလာမယ်လို့ဆိုတာကြိုတင်များတွေးမိပါလားခင်ဗျာ။ Well, I really don't want to anticipate that. I don't know. မြန်မာဘက်ကဘယ်လိုခုခံခြေပတ်မှုမျိုးလုပ်မလဲဆိုတာကျွန်တော်ကြိုတင်မခံမှန်းလို့ပါဘူး။ကျွန်တော်မသိပါဘူး။ဒါသူတို့ဘက်ကဆုံးဖြတ်ရမှာပါ။နောက်တစ်ခုကICJ မှာပုံမှန်တရားသူကြီးဆန်5ဦးအပြင်အမှုဆိုင်ရဲ့နိုင်ငံနှစ်ခုကလည်းအထောက်ဂျတ်လို့ခေါ်တဲ့ဒီကိစ္စအတွက်စီးဆန့်တရားသူကြီး2ဦးစီ တနိုင်ငံကတဦးစီအဆိုပြုနိုင်တယ်လို့သိရပါတယ်။ဂမ်ဘီယာဘက်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးအဆိုပြုခံတာပြီလို့သိရပါတယ်။မြန်မာဘက်ကတော့ဒီအမှုအတွက်စီးဆန့်တရားသူကြီးအဖြစ်နဲ့ဘယ်သူ့ကိုအဆိုပြုထားရဲဆိုတာများကြားမိရင်လည်းပြောပါခင်ဗျာ။
Yeah, they proposed a German law professor whose name is Chris.
German ဥပဒေ ပေါ်ပေါက်ခါ တယောက်ကို သူတို့ အဆိုပြုထားပါတယ်။သူ နာမည်က Chris ပါ။ အင်္ဂလိပ်လို KRESS လို့
Okay. So the Pamaha Crash ka Myanmar bag ka khan tha de ad hoc judge phit pi yo Myanmar bag ka light bar saung yae mae shit ni ga ro Pamaha William Chambers phit ma paw khnya.
Gambia naingan bag ka light bar saung yae mae Foley Hawk a chou saung shit ni apwe win tu ko u jaw san da me myan ga da ba. Myanmar naingan ko a pi pi san ya taya yong ICJ ma taya swe de kaisa ha Islamic kaisa ya ta khu the jaw lon bi လူသားတရရဲ့လုံနဲ့သက်ဆိုင်တဲ့ကိစ္စရဖြစ်တယ်လို့ဂမ်ဘီယာတရားရေးဝန်ကြီးကရိုက်တာသတင်းဌာနကိုပြောပါတယ်။နိုင်ငံတော်တာမင်ဂန်ပို့ကူတောင်ဆန်းစစ်ကြီးကိုယ်တိုင်ရင်ဆိုင်ဖြည့်ရှင်းမဲ့အပေါ်မှာလဲဝမ်းမြောက်ကြောင်းဂမ်ဘီယာနိုင်ငံဘက်ကနေဦးဆောင်ရှောက်ထားမဲ့မစ္စတာတန်ဘိုဒိုးကပြောကြားလိုက်တာပါ။ဂမ်ဘီယာနိုင်ငံဘန်ဂျိုမြို့တော်မှာဒီတွေ့ဆုံမေးမြန်းထားတာနဲ
င်ကပွားရောက်ခဲ့မှုသူပါသူတို့တွေ့ကြုံခံစားခဲ့ရတာတွေကိုဒုက္ခသည်တွေပြောပြတာကြားခဲ့ရတဲ့မစ္စတာတမ်ဘာဒူးဟာ1994ခုနှစ်ရဝန္ဒါလူမျိုးတွန်းတပ်ဖြတ်မှုဆိုင်ရာတရားစီရင်မှုမှာဆယ်စုနှစ်တခုကျော်ကြာပါဝင်ဆောင်ရွက်ခဲ့မှုသူမျိုးသူကြားရတာတွေကတိတ်ကိုစင်တူနေတယ်လို့ပြောပါတယ
် And as they recounted their stories of helplessness in the face of mass murder
လူများများတက်တက်ခံရတာကိုရင်ဆိုင်ရခြင်း၊ကုညီမဲ့ပုံတွေ၊ပရင်းချင်းခံရတာတွေ၊နှိပ်စက်ညှပ်ပန်းခံရတာတွေ၊ကလေးတွေကိုအရှင်လက်လက်မီးရှို့တတ်တာတွေစတဲ့အဖြစ်အပျက်တွေဟာရဝန္ဒါဆိုင်ရာနိုင်ငံတကာတရားခုံရုံးမှာရှိနေသူဖြစ်လုံခြုံဆောင်ရွက်ခဲ့မှုရဲ့ကျွန်တော်အတွေ့အကြုံရဆိုရင်စိတ်ကိုတူလွန်ပါတယ်။အဲ့ဒီအဖြစ်အပျက်အားလုံးဟာဂျီနိုဆိုက်ဖြစ်မှုမြောက်တာကိုကျွန်တော်တွေ့ရပါတယ်။ဒီဖြစ်ပျက်တွေဟာအရင်ကကျွန်တော်ကြားခဲ့ရတဲ့ဖြစ်ပျက်တွေနဲ့တိတ်ကိုစင်တူတာကြောင့်ဒါကတော့မဖြစ်သင့်တော့ဘူး။ဒါနဲ့ပတ်သက်ပြီးတခုခုတော့လုပ်ရမယ်ဆိုပြီးကျွန်တော်တွေးခဲ့ပါတယ်
။မြန်မာစိုးရတာဝန်ရှိသူတွေကတော့လုံခြုံရေးတပ်ဖွဲ့တွေကဂျီနိုဆိုက်ပြစ်မှုကိုကျူးလွန်နေဆိုတဲ့ဆွဆွဲချက်တွေမဟုတ်မှန်ကြောင်းညင်ထားပြီးလက်နက်ကင်ဆွေရောက်ဝါရီတွေကိုတိုက်ခိုက်နေနေတာဖြစ်တယ်လို့တုံ့ပြန်ပြောဆိုထားပါတယ်။မစ္စတာတမ်ဘာဒူးဟာရိုဟင်ဂျာတွေပေါ်ကျူးလွန်နေပြစ်မှုတွေကိုစမ်းစစ်ဖို့အစ္စလာမစ်ပူးပေါင်းဆောင်ရေးအဖွဲ့ OIC မှကော်မတီတစ်ခုဖွဲ့စည်းရေးဆုံးဖြတ်ချက်မူကြမ်းပြက်ကိုတင်သွင်းခဲ့ပါတယ်။ဒီနှစ်မှာတော့မြန်မာနိုင်ငံကိုတရားစွဲဆိုရေး OIC အဖွဲ့ဝင်58နိုင်ငံစလုံးကထောက်ခံဖို့စီယူနိုင်ခဲ့ပါတယ်။ ဒီလိုလို့ဆိုတာနဲ့ပတ်သက်ပြီးမစ္စတာဒမ်ဘဒူးရှင်းပြတာက
certainly the OIC is an Islamic organization. It was established to protect and
ဒီအချိန်လေးမှာအဲ့ဒါကရေးကြည့်တဲ့ချက်ချက်ပါ OIC ဟာ Islamic အဖွဲ့တစ်ဖွဲ့ဆိုတာမှန်ပါတယ်ကဘာတော်ကမွတ်စလင်တွေရဲ့အခွင့်အရေးကိုကာကွယ်ထိန်းသိမ်းဖို့ဖွဲ့စည်းထားတာပါမြန်မာနိုင်ငံဖြစ်ရမှာတော့ Islamic ကိစ္စတခုဆိုတာထက်အများကြီးကိုကြုံလုံပါတယ်ဒါကကျွန်တော်တို့လူသားမျိုးနွယ်တရက်လုံးနဲ့ဆိုင်တယ်လို့ကျွန်တော်ယူဆပါတယ
်ရှေ့သတင်းပတ်ကြရင်တော့ Netherlands နိုင်ငံတဟိတ်မျိုးက ICJ မှာမစ္စတာဒမ်ဘဒူးဦးဆောင်တဲ့အဖွဲ့ဟာမြန်မာနိုင်ငံအပေါ်သူတို့တရားစွဲဆိုထားတာနဲ့ပတ်သက်ပြီးရှောက်ထားကြတော့မှာပါရိုဟင်ဂျာရဲ့သားတွေပေါ်အင်အားသုံးပြီးနေတာတွေရပ်တန့်ဖို့မြန်မာနိုင်ငံဟာလူမျိုးတုံးတပြတ်မှုကိုကျူးလွန်ထားရဲဆိုတာအစိုးရတနေ့မှသိရှိနိုင်စေမဲ့အထောက်အထားတွေကိုထိန်းသိမ်းထားဖို့ ICJ တရားသူကြီးတွေကမြန်မာနိုင်ငံကိုချက်ချင်းအမိန့်ထုတ်ညွှန်ကြားပေးရေးမစ္စတာဒမ်ဘဒူးကရှောက်ထားမှာပါမြန်မာစစ်ဖက်ဟာလူမျိုးတုံးတပြတ်ဖို့ရည်ရွယ်ချက်နဲ့လှုံ့ဆော်ခဲ့တယ်ဆိုရဲကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့တွေးဆချက်တွေအပေါ်အခြေခံထားတဲ့စွဲချက်တွေပေါ်ရိုဟင်ဂျာလို့သုံးလာကိုလက်မခံတဲ့မြန်မာအစိုးရကအပြင်းအထန်တုံ့ပြန်ထားပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆုကြည်ကိုရံဦးဆောင်ပြီး ICJ မှာရင်ဆိုင်ဖြေရှင်းသွားမယ်လို့လည်းကြေညာထားပါတယ်။ရိုဟင်ဂျာအကြက်တဲကိုကင်တယ်ဖြေရှင်းရေးနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းလှုံ့ဆော်ဖို့မြန်မာအစိုးရကနှစ်ပေါင်းများစွာငင်းဆန်လာရကနေအခုလိုတုံ့ပြန်လာတဲ့ပေါ်မစ္စတာဒမ်ဘဒူးကတော့ကျင့်တ်တယ်လို့ပြောပါတယ
် Very senior members of the government will be at the court it shows as I said the
မြမဆိုရဖွဲ့ရဲ့တကယ်အစ်မြပုံကိုယ်ရတရားရုံးမှာရင်ဆိုင်ဖြစ်ရှိပေါ်ကျွန်တော်ဝမ်းမြောက်ပါတယ်ဒါကတီးမှုနဲ့ပတ်သက်ပြီးသူတို့တကယ်ပဲလေးနက်ထားတယ်ဆိုတာကိုပြပါတယ
်သူနိုင်ငံလူလူအတွက်တမကကိုယ်တိုင်ထုတ်ဖော်ပြောဆိုခွင့်မရသူတွေအတွက်ပါသူမှာတာဝန်ရှိတယ်လို့ခံယူတဲ့အတွက်အခုလိုမျိုးဂမ်ဘီယာနိုင်ငံဒီနဲ့မြန်မာနိုင်ငံကိုတရားစွဲဆိုရတာဖြစ်တယ်လို့မစ္စတာဒမ်ဘဒူးကပြောပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းတင်ပြခဲ့တာပါအခုတခါတော့အာဂျင်တီးနားနိုင်ငံမှာမြန်မာတာဝန်ရှိသူတွေကိုတိုင်ကြားထားတဲ့ကိစ္စနဲ့ပတ်သက်ပြီးဆက်သွယ်မေးမြန်းချက်ဖြစ်ပါတယ်မြန်မာစစ်ဖက်နဲ့အရက်ဖက်ခေါင်းဆောင်တွေကခုခံခြေပဖို့မရှိဘူးဆိုရင်လဲအာဂျင်တီးနားတရားရုံးကသူတို့ကိုယ်တိုင်ကြားနာချက်ကိုလက်ခံမယ်ဆိုရင်အမှုကိုဆက်လက်စီရင်သွားနိုင်ကြောင်းလူအခွင့်အရေးရှိနေသောမတ်စကင်တာနာက VOA ကိုပြောပါတယ်။နိုဝင်ဘာ23ရက်နေ့ကအာဂျင်တီးနားတရားရုံးမှာဗီဒင်အခြေစိုက်မြန်မာရိုဟင်ဂျာအဖွဲ့နဲ့အာဂျင်တီးနားလူအခွင့်အရေးအဖွဲ့တချို့ပူးပေါင်းပြီးတိုင်ကြားထားတဲ့အမှုမှာဘာကြောင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်သမရဦးဝင်းမြင့်သမရဟောင်းဦးထင်ကျော်တို့ရဲ့အမိတွေကိုပါထဲသွင်းပြီးအမှုဆွဲဆိုခဲ့တာဘာကြောင့်လဲလို့ဥပဒေကြိုးဆောင်အာဂျင်တီးနားရှိနေခင်တာနာကို Skype ကတဆင့်မန်အင်ဂျင်နိုင်ကတီးတန့်ဆက်သွယ်မေးမြန်းရမှာသူကခုလိုစတင်ဖြေကြပါတယ်
Under the Rome Statute
ရောမစာချုပ်အရာလူမျိုးတုံးတပြတ်မှုအဓိပ္ပာယ်မှာလူအစုနေတိုင်းတဲ့ဒစိပန်းကိုဖျက်ဆီးမယ်ဆိုပြီး stress ချက်ပြီးတော့လူတွေရဲ့အသက်ရှင်နေတိုင်းမှုအခြေအနေကိုတမင်တသက်ဖျက်ဆီးဆုံးရှုံးအောင်လုပ်တဲ့အပြုအမူဖြစ်တယ်လို့ဖော်ပြထားပါတယ်ဒါက ICC နိုင်ငံကရာဇဝတ်ခုံရုံးကိုဖြစ်ပေါ်စေခဲ့တဲ့ရောမစာချုပ်မှာဖွင့်ဆိုထားတဲ့လူမျိုးတုံးတပြတ်မှုအဓိပ္ပာယ်ဖြစ်ပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တာဝန်ယူတဲ့အစိုးရကာလမှာရောအခြားနှစ်တွေတခြားလုံးမှာပါမတူတဲ့မူဝါဒတွေအကောင့်ထဲပေါ်ခဲ့တယ်ဆိုတာကျွန်တော်သိပါတယ်။ဒါပေမဲ့လည်းလူအုပ်စုနေထိုင်တဲ့အခြေအနေကိုဖျက်ဆီးမယ်ဆိုပြီးတွက်ချက်ပြီးတော့တမင်တသက်ပြည့်စည်အောင်အစည်းအဝေးတကြလုပ်ခဲ့တာတွေရှိနေခဲ့တာပါ။ဒါကြောင့်ကျွန်တော်တို့တရားရုံးနဲ့အစိုးရရှိနေကိုရှောက်ထားမေးမြန်းထားတာကလူမျိုးရုံးတပြတ်မှုမှာတာဝန်ရှိသူတွေအားလုံးရဲ့နာမည်ကိုသူတို့ရဲ့စုံစမ်းစစ်ဆေးမဲ့စီးရင်တဲ့ထဲသွင်းမှုဖြစ်ပါတယ်။ဒါကလည်းစုံစမ်းစစ်ဆေးမှုကြိုတင်ပမာဏအဆင့်တွေမှာပဲရှိပါသေးတယ်။2019ခုနှစ်နဲ့အဲ့ဒီမတိုင်ခင်ကရခိုင်ပြည်နယ်မှာစစ်တပ်ကျူးလွန်တဲ့ရဆက်မှုတွေမှာအစိုးရပါအတူတူကပါဝင်နေတယ်လို့ကျွန်တော်တို့ယုံကြည်ထားပါတယ်။ဥပမာရိုးလတ်စွာသွာလာခွင့်အတက်မွေးဝမ်းကြောင်းမှုနဲ့ကလေးမွေးပွားနှုံးအပါဝင်အစိုးရအကောင့်ထဲပေါ်တဲ့အခြားမူဝါဒပိုင်းတော်တော်များများဟာရိုဟင်ဂျာတွေအပေါ်ကန့်သက်ဖိနှိပ်ထားတာဖြစ်ပါတယ်။ဒါကြောင့်အာဂျင်တီးနားတရားရုံးအနေနဲ့စတင်စုံစမ်းဖို့နဲ့ဒီပြစ်မှုကျူးလွန်မှုတွေအတွက်တာဝန်ရှိသူတွေအားလုံးကိုစုံစမ်းစစ်ဆေးဖို့ကျွန်တော်တို့တောင်းဆိုထားတာဖြစ်ပါတယ
်။ဒါဆိုရင်ဒီလို Universal Jurisdiction အရာအာဂျင်တီးနားကနေအခြားနိုင်ငံတနိုင်ငံရဲ့ခေါင်းဆောင်တွေကိုနိုင်ငံတကာဥပဒေချိုးဖောက်မှုနဲ့ပတ်သက်လို့စစ်ဆေးစီရင်တာမျိုးနိုင်ငံတကာမှာဖြစ်တောင့်ဖြစ်ခဲကိစ္စဆိုတော့ရှုပ်ထွေးတဲ့အပိုင်းတွေလည်းရှိနေတော့တကယ်လက်တွေ့မှာပြရုပ်တသက်ပဲဖြစ်သွားမလားရှင
် The reality is that the United Nations fact
တကယ်လက်တွေ့မှာဆိုရင်ကုလသမဂ္ဂအချက်အလက်စာဖွင့်ရေးမစ်ရှင် SSM ကထုတ်ပြန်တဲ့အစည်းအဝေးကအလွန်ရေးကြည့်ပါတယ် လူမျိုးရောတပည့်မှုကိုရည်ရွယ်ပြီးကျူးလွန်တဲ့လက္ခဏာရက်တွေအဲ့ဒီမှာရှိခဲ့တယ်ဆိုတဲ့အထောက်အထားတွေဒီအစီရင်ခံစာထဲမှာရှိနေတာပါဒါပြင် FFM ရဲ့အစီရင်ခံစာမှာနိုင်ငံတကာအနေနဲ့ Universal Jurisdiction ကိုအသုံးပြုဖို့တိုက်တွန်းထားပါတယ်ဒီအချက်ဟာအစီရင်ခံစာမှာအတိအကျအကြံပြုထားတဲ့အချက်ဖြစ်ပါတယ်အဲ့ဒီတော့ဒီအစီရင်ပိုင်ခွင့်မှာအငင်းပွားစရာအချက်တချို့ရှိနေတယ်ဆိုပြီးကမ္ဘာနိုင်ငံအတော်များများကလိုက်နာကျင့်သုံးတာမျိုးမရှိတဲ့အနေအထားမှာဆိုရင်တော့မေးခွန်းမေးသလိုမျိုးဖြစ်နိုင်ပါတယ်။ဒါပေမဲ့ Universal Jurisdiction ဆိုတာနိုင်ငံတကာမူဖြစ်ပြီးနိုင်ငံတကာအတိုင်းအဝန်းကပူးပေါင်းပါဝင်ခဲ့တဲ့ဖြစ်ရပ်တွေရှိခဲ့တဲ့အထက်မှာအာဂျင်တီးနား၊ဂျာမနီနဲ့အခြားနိုင်ငံတချို့မှာဒီလိုအမှုစီရင်တဲ့အတွေ့အကြုံရှိထားပါတယ်။ဒါကြောင့်ပြရယုတ်တသက်ပဲဆိုတာမျိုးမဟုတ်ဘူးလို့ကျွန်တော်ယုံကြည်ပါတယ်။
အာဂျင်တီးနားတရားရုံးမှာအခုလိုမစ္စတာကင်တာနာတို့အမှုဖွင့်တိုင်ကြားချက်ကိုဘာမှတုံ့ပြန်မှုမရှိဘူးလို့မြန်မာအစိုးရဘက်ကပြောထားပါတယ်ဒီပေါ်မှာမစ္စတာကင်တာနာဘယ်လိုမြင်ပါလဲရှင
် This case in Argentina it is very important to be very clear it is a case against individuals it's not a case
အာဂျင်တီးနားမှာတိုင်ကြားထားတဲ့အမှုကအလွန်ကိုအရေးကြီးပြီးရှင်းလင်းပြသပါတယ်ပုဂ္ဂိုလ်တူချင်းစီကိုအမှုဖွင့်တိုင်ကြားရတာဖြစ်ပါတယ်အစိုးရကိုတရားဆွဲတာမဟုတ်သလိုမြန်မာနိုင်ငံကိုတရားဆွဲတာလည်းမဟုတ်ပါဘူး။အာဂျင်တီးနားဖွဲ့စည်းပုံအခြေခံဥပဒေအရရောလူအခွင့်အရေးကြီးညာစရန်အရပါပြစ်မှုကျူးလွန်ကြောင်းစွပ်စွဲခံရသူအနေနဲ့တရားရုံးမှာကိုကိုကိုခုခံခြေပောက်ခွင့်ရှိသလိုဥပဒေပိုင်းအရတိုင်ပင်ဆွေးနွေးခွင့်ရှိပါတယ်။ဒါကြောင့်သူတို့ရဲ့ဆုံးဖြတ်ချက်ပဲဖြစ်ပါတယ်။သူတို့မှာသူတို့အခွင့်အရေးရှိပါတယ်။တကယ်လို့တရားရုံးကအမှုကိုလက်ခံပြီးဆက်လက်စီရင်ဖို့ဆုံးဖြတ်ချက်ချခဲ့ရင်တရားရုံးမှာရင်ဆိုင်ဖို့သူတို့တွေကရှိနေရှိဖို့လိုအပ်ပါလိမ့်မယ်။ဒါပေမဲ့လို့သူတို့ပဲလိုပဲသဘောထားတာအမှုအတွက်အရေးမကြီးပါဘူး။ရှိနေမပါဘဲနဲ့လေတရားရုံးကနေအမှုကိုဆက်ပြီးစီရင်သွားနိုင်ပါတယ်။ဒါပေမဲ့လို့အခုအမှုဖွင့်တိုင်ကြားထားတဲ့အထက်မှာပါနေသူအားလုံးကတော့ရှိနေရှိဖို့အခွင့်အရေးရှိပါတယ်။
ရှင်နေမစ္စတာကင်တာနာကိုမန်အင်ဂျီနိုင်တီးတန့်ဆက်သွယ်မေးမြန်းခဲ့တာပါအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်အကြောင်းကိုမိုက်ဤတန့်စင်ကပြောပြမှာဖြစ်ပါတယ
် UNHCR အနေနဲ့လုပ်ငန်းစဉ်တွေကိုအရှိန်တိုးပြီးတော့လှုပ်ဆောင်ဖို့ပရာဝက်တောင်းဆိုဆိုတဲ့ကောင်းစဉ်နဲ့ဝါဆနာနာနူဝါမြေသားထားတဲ့ဆောင်းပါးကို bangkokpost.com မှာဖတ်ရပါတယ်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR အနေနဲ့ထိုင်းနိုင်ငံမှာရှိနေတဲ့ဒုက္ခသည်တွေနဲ့ခေလုံးခွင့်လျှောက်ထားသူတွေကိုတတိယနိုင်ငံစီကိုပြောင်းရွှေ့ပေးလုပ်ငန်းစဉ်တွေကိုအရှိန်တိုးပြီးတော့လှုပ်ဆောင်သွားဖို့ထိုင်းနိုင်ငံကတိုက်တွန်းထားတဲ့အကြောင်းထိုင်းကာကွယ်ဝင်ကြီးဌာနပြောခွင့်ရကိုကူးကားပြီးတော့ဖော်ပြထားပါတယ်။အာရှနဲ့ပစိဖိတ်ရေးရာ UNHCR အကြီးအကဲအင်ဒရီကာရတ်ဝါနဲ့တွေ့ဆုံစဉ်ထိုင်းဒုတိယဝန်ကြီးချုပ်ပရာဝက်ဝေါင်ဆူဝမ်ကတောင်းဆိုသွားခဲ့တယ်လို့လည်းဆိုပါတယ်။ထိုင်းနိုင်ငံရဲ့အင်ဒီဇင်းမြန်မာနိုင်ငံကလက်နက်ကင်ပဋိပက္ခတွေကြောင့်ဖြစ်ပေါ်ရတဲ့ဒုက္ခသည်ပြည်သူတွေကို UNHCR ကကူညီဖြည့်ရှင်ပေးဖို့ပရာဝက်ကတောင်းဆိုခဲ့တာလို့ဆိုပါတယ်။ပြောင်းရွှေ့ဒုက္ခသည်တွေနေရရင်းကိုပြန်လာနိုင်ရေးအမြန်လုံဆောင်ကြဖို့အလေးကျအာဆီယံဥက္ကဋ္ဌဖြစ်တဲ့ထိုင်းနိုင်ငံအနေနဲ့ပံ့ပိုးသွားဖို့တန်းတင်းတန်းချပြီးတော့လှုပ်ဆောင်နေလို့လည်းဆိုပါတယ်။ရခိုင်ပြည်နယ်ကိုပြန်လာမဲ့သူတွေကိုပြန်လည်လက်ခံနိုင်ရေးမြန်မာနိုင်ငံကိုပံ့ပိုးသွားမယ်စီမံကိန်းတစ်ခုအာဆီယံကမကြာခင်မှာစတင်တော့မယ်လို့လည်းရည်သားထားပါတယ်။နိုင်ငံပြည်ပတွေကနေပြီးတော့တင်းဆောင်လာတဲ့မြန်မာကလေးတွေအတွက်ပညာရေးဆောင်ရွက်စာတမ်းတွေအတည်ပြုနိုင်ရေးထိုင်းနိုင်ငံကပူးပေါင်းလှုပ်ဆောင်နေတဲ့အကြောင်းနဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေအတွက်တင့်တော်တဲ့အသက်မွေးဝမ်းကြောင်းတင်တဲ့တွေပြီးပြီးတော့အလုပ်ကင်ခွင့်လန်းတွေရဖို့ကူညီပေးသွားမယ်ကြောင်းလည်းဖော်ပြထားပါတယ်။မြန်မာနိုင်ငံကိုပြန်လာမဲ့သူတွေကိုပြန်လည်လက်ခံနိုင်ဖို့စီမင်းစည်းကမ်းတွေချမှတ်ရမှာလည်းကူညီသွားမယ်လို့ထိုင်းနိုင်ငံကခရီးပြုထားတာကိုဖတ်ရပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာသိရှိနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VO ရဲ့တောက်ကြနေမနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒူမီတာ3040 48အပြင်လှမ်းလမ်းမီတာ190ကပါဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ဥအောင်ခင်းရဲ့မြန်မာရေးသုံးသပ်ချက်တိုင်းရင်းသတင်းလွှာအစီအစဉ်တွေနားဆင်ရမှာဖြစ်တယ်လို့ကျမ်းမာရေးကဏ္ဍထုတ်လွှင့်တဲ့အခါမှာတော့
ပထမဆုံးစောက်လှုပ်တာနဲ့လိုအပ်မဲ့ကိစ္စအရအနည်းကြီးတဲ့နေရာကိုအမြန်ရှာဖို့ဆော်ဦးတည်းကနေပြီးတော့အပြေကိုလုံးဝမထွက်သင့်ဘူးဒီကားအရှင်တည်ရှင်ပြီးတော့ဆော်ဦးပြေကိုထွက်အောင်ကျူး
လာလေလင်းလှုပ်ချိန်မှာကျမ်းမာရေးအတွက်ဘာတွေလိုက်နာဆောင်ရွက်တင့်တယ်လဲဆိုတာကိုဆွေးနွေးထားတာမကြခင်မှာနားဆင်ရမှာပါခင်ဗျာအခုတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်ချမ်းသာကြွယ်ဝတဲ့နိုင်ငံတွေနိုင်ငံတကာမှာစီယုံရေးဆင်းရတဲ့အခါအနုနည်းနဲ့ကိုယ့်ဘက်ပါလာအောင်ကြိုးပမ်းလေးရှိပါတယ်တရုတ်အစိုးရကဒီနည်းကိုသုံးလာတာသိမကြသေးပါဘူးအောင်မြင်တာရှိတယ်လို့မအောင်မြင်တာတွေလည်းရှိတဲ့အကြောင်းဥအောင်ခင်ကရေးသားတင်ပြထားပါတယ
်ဘာသာစီအစိုးရကမှအာဏာပိုင်နဲ့အပြည့်အယူလုပ်နိုင်ရင်ကိုလိုချင်တာရမယ်လို့တရုတ်အစိုးရကယူဆခဲ့ပါတယ်ဒါပေမဲ့ရွေးကောက်ပွဲအစိုးရတက်လာပြီးမြေဆုံစီမံကိန်းကိုရပ်ဆိုင်းလိုက်တဲ့နောက်ပိုင်းမှာမြမလူအဖွဲ့အစည်းရဲ့လူသားစားအလွှာပေါင်းစုံအဖွဲ့အစည်းပေါင်းစုံကိုကိုယ့်ဖက်ပါလာအောင်တိမ်မွေ့နူးညံ့စွာဆွဲဆောင်မှုတရုတ်အစိုးရကဆုံးဖြတ်လိုက်ပုံရပါတယ်။ဒါပေမဲ့အပျော်စွဲနည်းမှာတရုတ်ဟာအနောက်တိုင်းကိုမီးဖို့အများကြီးလိုပါသေးတယ်။အနူနည်းနဲ့စီယုံရာမှာကျွမ်းကျင်တဲ့နိုင်ငံများစီရင်ကို Southern California တက္ကသိုလ်ကမနစ်ကထုတ်ပြန်ထားပါတယ်။ Global Ranking of Soft Power 2018ဖြစ်ပါတယ်အနူနီးနဲ့စီယုံရေးကျွမ်းကျင်တဲ့နိုင်ငံ30စီးရင်မှာအင်္ဂလန်ကပထမပြင်သစ်ကဒုတိယဂျာမနီကတတိယအမေရိကန်ကသတုတ္ထဂျပန်ကပြင်စမဖြစ်ပြီးတရုတ်ကအဆင့်28မှာရောက်နေပါပဲဒါပေမဲ့အာရှဆယ်နိုင်ငံရဲ့အပျော်စွဲကျွမ်းကျင်မှုမှာတော့ဂျပန်ကပထမတောင်ကိုရီးယားကဒုတိယစင်ကာပူကတတိယတရုတ်ကသတုတ္ထဖြစ်ပါတယ်အစိုးရစနစ်ယဉ်ကျေးမှုဓလိနိုင်ငံရေးအယူအဆနိုင်ငံသားရေးလမ်းစဉ်ပညာရေးစနစ်စီးပွားရေးလုပ်ငန်းစတာတွေကိုအဓိကထားပြီးအကဲဖြတ်တာဖြစ်ပါလေ
။ကုဘေပါလာအောင်ဝါရဖြန့်ပြီးစီယုံသိမ်းသွင်းတဲ့နေရာမှာတရုတ်အစိုးရဟာငွေကြေးအများကြီးအကုန်ကျခံပါတယ်။နှစ်စဉ်ဒေါ်လာတန်ပေါင်း1000ကျော်သုံးနေတယ်လို့အမေရိကန်ကခန့်မှန်းထားပါတယ်။တရုတ်ယဉ်ကျေးမှုဘာသာစကားပညာရေးစနစ်စတာတွေပြန်ပွားအောင်တောင်ကိုရီးယားနိုင်ငံမှာ2004ကConfucius Institute စတင်ဖွင့်လှစ်ပါတယ်73နှစ်ကြာတဲ့အခါကမ္ဘာမှာ Confucius Institute ပေါင်း900ကျော်ရှိလာပါတယ်အင်္ဂလိပ်အစိုးရရဲ့ British Council တွေလိုယဉ်ကျေးမှုနဲ့ပညာရေးမှာပြည်သူတွေပါဝင်လာအောင်ရွေးပုံရပါတယ်ဒါပေမဲ့ British Council ကတော့9နှစ်အတွင်းရုံးခွဲ20လျှော့ချလိုက်လို့190ကျော်သာကျန်မာတော့တယ်တရုတ်ပြည်မှာပညာသင်တဲ့နိုင်ငံခြားကျောင်းသား4သိန်းကျော်ကိုတရုတ်အစိုးရကထောက်ပံ့ပါတယ်
တရုတ်ဆိုရကကိုလိုချင်တာရအောင်ငွေကိုရေလိုသုံးပြီးအနုနီးနဲ့စီယုံသိမ့်သွင်းနေတာဟာဝါရပြန်တယ်လို့ဖြစ်နေပါသေး။တရုတ်လူ့ဖွဲ့စည်းဟာကာစီနယ်ပြည်ဒေကန်စွန့်ကြဲမှုအ ਨੇ ဆုံးဖြစ်ကြောင်းလန်ဒန်အခြေစိုက် Charities Aid Foundation ကသတ်မှတ်ထားပါသေး။ကိုမတိသူကိုကူညီမှုအလူငွေထည့်ဝေမှုနဲ့အသင်းအဖွဲ့တစ်ခုခုမှလိုအပ်ပြီးကူညီမှုစတဲ့အချက်၃ရက်ကိုအခြေပြုပြီးနိုင်ငံပေါင်း128နိုင်ငံကလူဦးရေတန်းကျော်ကိုစစ်တမ်းကောက်ယူပြီးလွန်ခဲ့တဲ့အောက်တိုဘာလမှာကမ္ဘာအလူရှင်များစီးရင်ကိုထုတ်ပြန်ပါသေး။စေတနာအရှိဆုံးနဲ့ရရောဆုံးတိုင်းပြည်တွေထဲမှာအမေရိကန်ကပထမမြန်မာကဒုတိယရပါသေး။ကစီအနည်းဆုံးနဲ့ပေကန်စွန့်ကြဲမှုအနည်းဆုံးဟာတရုတ်ပြည်ဖြစ်နေပါသေး။ဝါရပြမှုကြီးစိုးတဲ့နိုင်ငံဖြစ်ပါသေး။
မြန်မာသတင်းမီဒီယာလောကကိုတဖြည်းဖြည်းစီယုံသိမ်းသွင်းဖို့တရုတ်ဘက်ကကြိုးပမ်းနေပုံကိုလွန်ခဲ့တဲ့အောက်တိုဘာ12ရက်နေ့ထုတ်မြန်မာနောက်စာဆောင်မှာတင်ထက်ပိုင်ဆိုသူကရေးသားခဲ့ပါတယ်။ယူနန်ပြည်နယ်တဟုံဒေသန္တရအစိုးရဝါရဖြန့်ဌာနရဲ့ကွန်ရက်ပေါက်ဖော်အွန်လိုင်းမြန်မာသတင်းစင်ဟာကချင်ဒေသကိုစီယုံဖို့ရည်ရွယ်ပါတယ်။7 Day သတင်းစာမှာတရုတ်ပိုလန်မှတစ်ကိုကြော်ညာတဲ့ဆောင်းပါးမျိုးတွေ့နိုင်ပါတယ်။
ကျဆယ်သိန်းပေးလာတာနဲ့တရုတ်ရဲ့ဝါဒဖြန့်သတင်းဆောင်မကိုသဘောဆောင်ကဖော်ပြပါတယ်။ညစီမသတင်းဆောင်ကလည်းတရုတ်အစိုးရပိုင်း Global Times နဲ့သတင်းဖလှယ်ဖို့သဘောတူထားတာ2016ခုနှစ်ကတည်းကဖြစ်ပါတယ်။တရုတ်ဝါဒဖြန့်မှုနဲ့ပတ်သက်သူတွေတိုးပွားနေတာတွေ့ရပါတယ်။မြန်မာနောက်သတင်းစာဆောင်ကိုအမေရိကန်ကထောက်ပံ့တယ်လို့တရုတ်ကလည်းမြန်မာသတင်းစာဆောင်တွေကိုထောက်ပံ့ဖို့ကြံစီနေပုံရပါတယ်။
တရုတ်ပြည်ကိုသွားရောက်လေပတ်တဲ့မြန်မာသတင်းသမားဦးရေလေတဖြည်းဖြည်းများပြားလာပါတယ်။တာမွေမြို့နယ်ဖုံးစိန်လမ်းမှာမြန်မာပလက်ဖောင်းဆိုတဲ့အွန်လိုင်းမီဒီယာကိုတရုတ်အရင်းအီးနဲ့မတ်တီတာမှုဒါရိုက်တာတဲမှာတရုတ်နိုင်ငံသား9ဦးနဲ့မြန်မာ2ဦးပါဝင်ပါတယ်။မြန်မာတရုတ်စီးပွားရေးဇင်းကြံစီမံကိန်းတွေမှာဒေသခံတွေရဲ့ထောက်ခံမှုယုံကြည်မှုကိုလိုအပ်တယ်လို့ဒေါ်စန်းစုကြည်ကပြောထားတာကြ ုံကြိုးပမ်းနေပုံရပါတယ်မြမပြည်မြောက်ပိုင်းမှာလူမှုရေးအကူအညီပေးဖို့အတွက်ရန်ငွေတန်း1000တို့မဟုတ်ဒေါ်လာတန်း150ထောက်ပံ့မှုလွန်ခဲ့တဲ့ဧပြီလမှာတရုတ်အစိုးရကသဘောတူလိုက်ပါတယ်ယူနန်ကိုအခြေခံတဲ့တရုတ်မြန်မာစီးပွားရေးဇင်းညာမှာတရုတ်ဘက်ကစီမံကိန်း30တင်ထားပြီးမြေကိုဟူတာမြန်မာဘက်ကအတည်ပြုပါတယ်အနုနီးနဲ့စီယုံတိမ့်သွင်းတဲ့အပျော်စွဲလမ်းစဉ်ကိုတရုတ်ကျင့်သုံးလာတာတိတ်မကြသေးပါဘူး။ရေရှည်ကျင့်သုံးနိုင်မှအကျိုးခံစားရဖို့ရှိပါသေး။အခုရေတွင်သူခုရေကြီးတောက်လို့ရတာမျိုးမဟုတ်တာသင်ရှားပါလေခင်ဗျာ
။ဒီအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ဖြစ်ပါလေခင်ဗျာ။စနေည VOA တိုက်ရိုက်လေလိုင်းအစီအစဉ်မှာဘယ်လိုအကြောင်းအရာတွေဆွေးနွေးမလဲအသိပေးခြင်းပါလေ။
ဆရာရှင်များရှင်ဒီဇင်ဘာလ10ရက်နေ့ဟာနိုင်ငံတကာလူ့အခွင့်အရေးနေ့ဖြစ်သလိုလူ့ခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေကြောင့်မြန်မာနိုင်ငံအပေါ် ICJ နိုင်ငံတကာတရားရုံးမှာတရားစွဲထားတာကိုစတင်ကြားနာမယ့်နေ့လည်းဖြစ်ပါတယ်လူ့ခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေအတွက်နိုင်ငံကမှဖြေရှင်းရမယ့်အဆင့်ကြီးရောက်ခဲ့ရတာဘာကြောင့်များပါလဲနိုင်ငံကလက်ခံယုံကြည်လာဖို့ဘာတွေလုပ်ဖို့လိုအပ်နေတယ်လဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမိမြတ်လူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဆိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်ဒီလိုက်စီစဉ်ကကြိုဆိုပါရစေ
။ဒီကနေ့စနေညတိုက်ရိုက်ဒီလိုက်အစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ပါတယ်ခင်ဗျာ။အခုတော့ကျမ်းမာရေးကဏ္ဍအလှည့်ရောက်လာပါပြီ။ဒီတစ်ပတ်မှာတော့ငလျင်လှုပ်လာခြင်းချက်ချင်းလှုပ်ဆောင်တင်တာတွေအကြောင်းကိုတင်ပြထားပါရစေ။မြန်မာနိုင်ငံမှာငလျင်တွေမကြာခဏလှုပ်လိရှိပြီးငလျင်တကယ်လှုပ်လာတဲ့အချိန်ကာလကခဏတာအတွင်းမှာပဲအတီးဒီအတက်နိုင်ဆုံးစိတ်တည်ငြိမ်အောင်ထားပြီးတော့ချက်ချင်းတဆင့်စီပေါ့လေလှုပ်ဆောင်တင်တာတွေကိုကြိုတင်သိထားတင်တယ်လို့ကျမ်းမာရေးပညာရှင်တွေကသတိပေးနေပါရစေ။ဒီအကြောင်းကိုဒီရန်ကုန်ဆေးရုံအရေးပေါ်ကုသဌာနပါမောက္ခဒေါက်တာမော်မော်ဦးကိုမေးမြန်းပြီးတော့ကိုဝင်းမင်းကတင်ပြမှာပ
ါ Okay ရေးတော်ဆုစုဆရာဝန်ကြီးပါမောက္ခဒေါက်တာမော်မော်ဦးခင်ဗျာကျွန်တော်တို့ဒီငလင်အန်ဒီယန်နဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့တစ်ခေါက်ကပြောခဲ့တဲ့နေရာမှာငလင်မတိုင်ခင်ကြိုတင်ပြင်ဆင်ထားတင်တဲ့ဒီလေးရံရဲ့ပစ္စည်းတွေပြိုကျလဲကျတာကနေကာကွယ်ဖို့ပစ္စည်းအထားသူစနစ်တကျရှိဖို့နဲ့ဒီလမ်းပေါက်လဲပိတ်မသွားအောင်ပေါ့နော်ပြင်ဆင်ထားဖို့နောက်ချက်ချင်းဒီဝက်ကာကင်လုပ်နိုင်ဖို့ပေါ့နော်အလုံးကြုံဆုံးအခိုင်အမာဆုံးနေရာကိုရှာရဖို့နဲ့ဒီအရေးပေါ်ရှေးဦးသူနာပြည်သူဤတွင်နဲ့အရေးပေါ်ဆင်းတဲ့ပစ္စည်းတွေကိုဆောင်နာဖို့တွေကိုကျွန်တော်တို့အဓိကပြောခဲ့ကြပါတယ်ဆရာဒီတစ်ခါတော့ဆရာရေမလင်းလှုပ်လာတဲ့အချိန်မှာဘာတွေချက်ချင်းလှုပ်တင်တာကိုဆက်ပြီးတော့ဆွေးနွေးမှာဖြစ်ပါတယ်ဆရာအဲ့ဒီတော့ငလျင်လှုပ်တာနဲ့ဆိုင်ပထမဆုံးဘာလို့ဖို့အရေးကြီးလဲဆရာ
။ငလျင်တကယ်လှုပ်လာပြီဆိုတဲ့အချိန်မျိုးမှာကျွန်တော်တို့မှချက်ချင်းကိုယ့်ရဲ့တုံ့ပြန်ဆောင်ရွက်မှုတွေဟာစနစ်ကျဖို့လိုတယ်။စနစ်မကျရင်ခုနပြခဲ့တဲ့အနေနဲ့ဒီဆုံးမှုကပို့ပြီးတော့များနိုင်တာပေါ့နော်။အဲကြောင့်မလို့တကယ်လို့မြတ်ကိုဟာစောင်းဦးအတွင်းမှာအိမ်အတွင်းမှာရုံးအတွင်းမှာရှိနေတဲ့အချိန်ဆိုပထမဆုံးအရေးကြီးတော့ကိုယ့်ဟာကိုယ်စတေဘယ်ဖြစ်အောင်ပေါ့နော်။ ကိုယ့်ကိုတင်းငြိမ်အောင်နေပြီးတော့ဆုံးဖြတ်ချက်ချပြီးတော့မလုပ်ရမယ်ဆိုတဲ့ step တွေကိုတစ်ခုပြီးတစ်ခုလုပ်သွားဖို့လိုတာနော်ဒီလိုပဲကိုယ့်ရဲ့ဈေးမှာရှိတဲ့ဒေသစုဝင်တွေရောနော်လောက်ပေါ်ကိုင်ဖက်တွေရောအကုန်လုံးလည်းပဲတတ်နိုင်သမျှအကျန်းကိုမကြောက်ရွံ့မှုနဲ့ရောက်ရက်ခတ်ပြီးတော့မဖြစ်ဖို့အတွက်ဒါတွေအတွက်တော့ချက်ချင်းပဲကြံကြံပေးရမယ
်ဟုတ်ကဲ့ဆရာအဲ့ဒီတော့ကလေးလှုပ်လာလာချင်းအရေးကြီးဆုံးကဒီစိတ်ကိုတည်ငြိမ်အောင်ထားပြီးတော့အခုဆရာပြောတဲ့ဘလို့စနစ်တကျဆက်ဆောင်ရမယ်ဆိုတော့အသေးစိတ်ရှင်းပြပေးပါလားဆရာ
ပထမဆုံးစလှုပ်တာနဲ့လိုရမယ့်ကိစ္စကတော့အမြဲကြီးနေနေရာကိုအမြဲရှာဖို့ကိုရှိနေတဲ့နေရာနေပြီးတော့အမြဲကြီးနေနေရာဆိုတာအဆောက်အဦတွေကနေပြီးတော့အပြင်ကိုထွက်ဖို့အတွက်လုံးဝမထွက်သင့်ဘူးဒီကအရှင်ပြေးရှင်းပြီးတော့အဆောက်အဦတွေကိုထွက်အောင်ကြိုးစားတာတို့အဲ့ဒါကြတော့ဓာတ်လိကကိုသုံးပြီးတော့အပြင်ကိုထွက်အောင်ကြိုးစားတာမျိုးတွေမလုပ်သင့်ဘူးဘာလို့လဲငယ်ငယ်လှုပ်တဲ့အချိန်ကငယ်ငယ်လေးကိုပြေးနေတဲ့အချိန်မှာပဲကျူတဲ့အချိန်ပိတ်မိတဲ့အချိန်မသွားချုံနိုင်တဲ့အတွက်ကြောင့်ကိုရှိနေတဲ့နေရာမှာပဲသိချင်တဲ့နေရာတစ်ခုခုကိုချက်ချင်းရှာတယ်။သူတို့သိချင်တဲ့နေရာဆိုတာကတော့ကျွန်တော်ဒီခိုင်ခန့်တဲ့သပွဲတွေရဲ့အောက်တို့အကာအကွယ်တွေရဲ့အောက်တို့ကြီးဝင်တဲ့ဟာမျို
း။ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီခိုင်ခန့်တဲ့နေရာမှာဆရာအရင်ပြောခဲ့တဲ့ဝက်ကာခိုင်ပေါ့နော်။ဝက်ပြီးတော့အကာအကွယ်တစ်ခုကိုယူပြီးတော့တစ်ခုခုကိုမလဲအောင်ခြိုင်ထားမှာပေါ့ဆရာနော်
။ဟုတ်ကဲ့ဟုတ်ကဲ့။ဒီအောက်တို့နေတဲ့နေရာမျိုးတော့သူကမဝင်သေးဘူး။ဒီအောက်ကျတော့အရင်နေတော့အခုခုပြောကြတာနဲ့ကိုကအောက်မှာပြီးနေမှာပေါ့နော်တကယ်တော့ခိုင်ခန့်တဲ့သပွဲမျိုးတွေခိုင်ခန့်တဲ့အကာအကွယ်မျိုးတွေဒီလိုမျိုးတွေအောက်မှာချက်ချင်းနေရာယူနေတယ်အဲ့ရပေါ်မှာရှိနေတာမှခေါင်းနဲ့ကိုယ့်ရဲ့ခန္ဓာကိုယ်ခေါင်းပေါ်ကနောက်တစ်ခါကျတော့ဝင်းပေါက်တို့နိုင်ရန်တို့ဒီမှန်တကားတို့ဒီလိုခြေရင်းမျိုးတွေပြီးမှနောက်ပြောကြနိုင်တဲ့ပိန်တော်ပြီဘောကအမြင့်မှထားတဲ့ပစ္စည်းတွေရှိတဲ့နေရာတွေဒီလိုနေရာမျိုးတွေအောက်မှာတော့မနေသင့်ဘူးဒီကအရင်လိုပါတော့မှလည်းမနေသေးဘူ
းဟုတ်ကဲ့ဆရာနောက်တစ်ခုကဒီငလျင်လှုပ်လှုပ်ချင်းနောက်ထပ်ဖြစ်နိုင်တဲ့ဘလို့အနေထပ်တော့ပြင်ထားသင့်တယ်လားဆရာ
တကယ်လို့များကိုကတိတ်မိနေမယ်ဆိုရင်ဒီထဲမှာအပြည့်ထွက်မရပဲတိတ်မိနေတဲ့အခါမျိုးမှာလည်းပဲတက်နေတဲ့စိတ်ကိုတည်ငြိမ်အောင်ထားဖို့လိုတယ်ပြီးတဲ့အခါမှာအရင်ရုံးကံလှုပ်ရှားပြီးတော့မထွက်ဖို့ရည်ကြီးရုံးကံလှုပ်ရှားလိုက်မှကိုယ့်ကိုပြုတ်ချနိုင်တာမျိုးတွေထပ်ပြုံသွားတာမျိုးတွေဖြစ်နိုင်တဲ့အတွက်အဲ့ဒီမှာကိုညစ်တောင်းမှုအတွက်သူကကြိုးစားမယ်တကယ်လို့များကိုကိုယ်တိုင်တနေရာထဲမှာပြိမိနေတယ်ဆိုရင
်ဟုတ်ကဲ့ဆရာအခုလိုဒီအိမ်တွင်းမှာပြီးသွားတဲ့ခါကျတော့တကယ်လို့ကိုကအိမ်ပြင်ကိုရောက်နေရောဆရာဘာတွေစချင်းလုပ်ဆောင်နေလဲဆရာ
တကယ်လို့အိမ်ပြင်ထွက်နေရင်လည်းပဲဘုကာကိုင်ဆိုတဲ့တော့ငလျင်မှာသူချက်ချင်းအောက်ကိုဘာကြောင့်ဝှက်ချလိုက်ရလဲဆိုတဲ့ခါကျတော့ငလျင်ကိုယ်တိုင်ကမတည့်ရနေတဲ့လူထိုင်နေတဲ့လူသူကတဲချအောင်အရန်ကိုရည်ကြီးပေါ်ကိုသူကဘိုင်းဆိုတဲချအောင်လုပ်နေတဲ့တုံ့လုံမှုမျိုးဆိုတဲ့ခါကျတော့သူကသူတို့ပြင်ပြန်ပြီးတဲ့ပုံစံအရငလျင်ကကိုယ်ကိုတဲမချခင်ကိုကအရင်လဲကြပါလို့ပြောတာပေါ့ဒါမှသာလေငလျင်ကငလျင်တန်းကြောင့်ဝုန်းသူလဲကြတဲ့အခါမျိုးကြရင်လက်ထောက်ပြီးလက်ကျိုးမယ်ခေါင်းနဲ့ကြည့်ပြီးခေါင်းမှာတန်ရရမယ်သတိပြမယ်ဒီလိုမျိုးတွေဖြစ်မှာဆိုလို့ဘုတ်ဆိုတဲ့ပထမဆုံးဥစ္စာကိုဆက်ကတဲ့နေကြီးပေါ်ကိုဒူးထောက်ပြီးဝှက်လိုက်ပါတော့
ဟုတ်ကဲ့ဆရာအဲ့တော့ဒီမှာတော့နေကြီးပေါ်မှာဝှက်ချတာပေါ့နော်အိမ်ထဲမှာဆိုရင်တော့ကျမ်းမြင့်ပေါ်ကိုဝှက်ချရမယ်တဘောပေါ့
ဟုတ်ကဲ့ဟုတ်ကဲ့ပြီးတဲ့အခါမှာကာဆိုတဲ့သဘောကတော့သူကပါဦးဆိုလိုတာလေးဆိုကာဆိုတာကိုယ့်ရဲ့အပေါ်ကနေပြီးတော့ပြုတ်ကျလာနိုင်တဲ့ပစ္စည်းတွေကိုအဓိကအရေးကြီးဆုံးဖြစ်တဲ့ဥကောင်းဒါကိုကာဝယ်နိုင်တာပေါ့နော်ဥကောင်းကိုတစ်ခုခုထိမြင်ရင်သူကကျန်တဲ့တုံ့ပြန်မှုတွေမဆောင်ရနိုင်တော့ဘူးအဲကြောင့်မလို့ဥကောင်းကိုထိမြင်ကိုယ့်ရဲ့ကောင်းပေါ်ကိုလက်ကိုတင်ဒါမှမဟုတ်ဘေးနားမှာကောင်းလို့တခြားပစ္စည်းလို့ရှိရင်ကောင်းပေါ်မှာတစ်ခုခုတင်တကယ်လို့ဘန်းလို့ဘားလို့ဒီလိုမျိုးတွေရှိရင်လည်းကောင်းပေါ်ကိုတင်ထားဖို့တော့ပြတ်ကာလာကာပါတော့တာပေါ့န
ော်ဟုတ်ကဲ့ဆရာအဲ့တော့ဒီအိမ်အတွင်းမှာဆိုလို့ရှိရင်လည်းဒီကောက်ကိုမထိခိုက်အောင်ဒီဆရာအရင်ပြောခဲ့တဲ့ဒီခိုင်မာတဲ့သပွဲအောက်မှာဝင်ပြီးတော့အကာအကွယ်ယူလာသပွဲတိုင်ကိုကင်တာမျိုးကိုဆွလိုတာပေါ့
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကာပြီးတော့မကင်ဆိုတဲ့သဘောကငလျင်ကကိုယ်ကိုလွတ်ကာပြီးတော့ဆွဲလဲနေတဲ့အတွက်ကြောင့်တော့ဘေးကနေပြုတ်မကြအောင်ဘေးမကြအောင်တစ်ခုခုကိုကင်ထားဖို့ဒီလိုသဘောမျိုးနော်ဒါနဲ့ဒါကြောင့်မလို့ဝတ်ကာကင်ဆိုတဲ့ကျွန်တော်တို့ကငလျင်မှာအဓိကတုံ့ပြန်ရမယ့်အခြေအနေကိုသူကဆွလိုတာတကယ်လို့အပြင်းမှာကိုယ်ကအပြင်းမှာအဆောက်အဦအပြင်းမှာရောက်နေရင်လည်းပဲကျိုးကြနေတဲ့ဒီကြီးတွေဖြစ်တဲ့အစ်ကိနေအောက်တို့စာဦးတွေရဲ့ဘေးတို့နော်အမြင့်မှာတက်နေတဲ့ဘေးအဲ့ဒီနေရာမျိုးတွေမဟုတ်ဘဲနဲ့ငလျင်မှာအဓိကကိုပြေးပြီးတော့ရှောင်ပုံးရမယ့်နေရာကဘာမှမရှိတဲ့ကွင်းကျင်လို့ကွက်လက်လို့နေရာမျိုးတွေမှာပဲသူကသွားပြီးတော့ဘောက်ကာဆိုင်နေတဲ့အဲ့ဒီနေရာမှာကိုယ့်ကိုစိတ်ပြေအောင်နေဖြစ်နေပါတယ်နော
်ဟုတ်ကဲ့ဆရာတကယ်လို့အပြင်မှာကားမောင်းနေတဲ့နေထားမှာရှိနေခဲ့ရော
မောင်းနေတဲ့ကားဆိုရင်လည်းကားကိုအချိန်လျှောက်ပြီးချက်ချင်းချက်ရက်တဲ့အခါမှာလည်းခုနပြောသလိုပဲကျုပ်ကျပြိုလဲနိုင်တဲ့ဒီကြီးတွေရှိတဲ့နေရာမျိုးတိုက်တင်နေဝေးရာတစ်ပြေနေနေဝေးရာဒါဆိုတကားတွေပေါ်တို့တကားအောက်တို့ဒီလိုသဘောမျိုးတွေပါလေတုံးကမရအောင်ကားထဲမှာရှိနေကားထဲမှာပဲဆက်နေဖို့အတွက်အဲ့ဒါဆိုကားကိုပေါ်ကိုကျုပ်ကျလာတာတခုရှိရင်လည်းကားကကိုယ်ကာကွယ်ပေးနိုင်ရှင်းမပြေအောင်ဘေးကိုမထွက်အောင်
ဟုတ်ကဲ့ဆရာနောက်ထပ်ရောဒီအပြင်မှာ အထူးသတိထားတဲ့နေရာအနေထားမျိုးတွေရှိသေးလားဆရာ
။အခုကကျတော့လည်းပဲကြွားတကယ်လို့ပြန်နည်းနည်းလုပ်တဲ့အချိန်မှာကိုကပင်လယ်ကမ်းခြေလိုနေရာမျိုးရောက်နေပြီဆိုရင်တော့ဒါမြင့်တဲ့နေရာအောက်တော့ဆူနာမီကလာနိုင်တယ်ဆိုတော့မိနစ်ပိုင်းနာရီပိုင်းအတွင်းမှာသူကໄကလာနိုင်တဲ့အတွက်ကြောင့်ဆူနာမီလွတ်မဲ့မြင့်တဲ့နေရာဆူနာမီရေလိုက်နေရာ20 30 50ပြီးမြင့်တက်ပြီးတော့ဟိုအားလုံးကိုသူကဘယ်လိုပြောမလဲအန္တရာယ်ရှိတဲ့အတွက်ကြောင့်အနည်းဆုံးတော့ပင်50အထက်မြင့်တဲ့နေရာမျိုးကိုဒါမျိုးအဆောက်အဦမြင့်ရှိတဲ့နေရာမျိုးအရင်တက်နိုင်တဲ့အမြင်ဆုံးပြေးပြီးတော့ပါခွေနေတိုင်းတက်နေ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍအပြီးမှာတော့တိုင်းရင်သတင်းလွှာကိုနားဆင်ရမှာဖြစ်ပါတယ်။ထိုင်းခြေဆိုင်ဖီဘာဝိုင်းတော်သားတွေကစူးစီးတင်ဆက်ထားတာပါ။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါရစေ
။မင်္ဂလာပါရှင်။ကျမကအာမီပါ။ဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့မြန်မာနိုင်ငံကိုနိုင်ငံတကာရာဇဝတ်ခုံရုံးကနေအရေးယူတဲ့အပေါ်နိုင်ငံတကာရောက်ကရင်အဖွဲ့အစည်းပေါင်း40ကျော်ကတူးဆူထောက်ခံခဲ့ရဆိုတာနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင် ICJ တရားရုံးတက်မဲ့ကိစ္စနဲ့ပတ်သက်ပြီးတိုင်းရင်သားလက်နက်ကိုင်အဖွဲ့တွေအကြားကွဲပြားတဲ့အမြင်တွေကိုကြားကြားရမှာပါရှင
်။ကျမကနန်းဟောင်ပါရှင်။တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။
အပြည်ပြည်ဆိုင်ရာတရားရုံး ICJ မှာမြန်မာနိုင်ငံကရင်ဆိုင်သွားမဲ့မှုနဲ့နိုင်ငံတကာရာဇဝတ်ခုံရုံး ICC ရဲ့စုံစမ်းမှုဖော်ထုတ်မှုပေါ်မှာနိုင်ငံတကာရောက်ကရင်ဖွဲ့စည်းပေါင်း40ကျော်ကကြိုဆိုထောက်ခံကြောင်းဒီဇင်ဘာလ2ရက်နေ့မှာထုတ်ပြန်လိုက်ပါတယ်။အခုလို ICJ တရားစွဲဆိုမှုကရိုဟင်ဂျာအတွက်တည်းမကပဲမြန်မာနိုင်ငံမှာရှိတဲ့တိုင်းရင်းသားတွေအားလုံးအတွက်တရားမျှတမှုရရှိဖို့အတွက်ကရင်ဖွဲ့တွေကကြိုဆိုထောက်ခံတာဖြစ်တယ်လို့အဖွဲ့ပြောခွင့်ရသူနော်ဝါခုရှိကပြောပါတယ်။မြန်မာနိုင်ငံဟာ UN ရဲ့လူမျိုးတုံးတပြမှုရာဇဝတ်မှုကာကွယ်ခြင်းနဲ့ပြည်ထောင်ချမှတ်ခြင်းဆိုင်ရာသဘောတူညီချက်ကိုလက်မှတ်ရေးဆွဲပြီးသားဖြစ်တာကြောင့်ကမ်ဘီယာနိုင်ငံရဲ့တရားစွဲဆိုမှုပေါ်မှာ ICJ တရားရုံးမှာရင်ဆိုင်သွားရမှာလည်းဖြစ်ပါတယ်
။အိန္ဒိယမြန်မာနယ်စပ်တမူးမြို့မှာ NLD အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးမောင်မောင်လှရဲ့နေအိမ်ကိုတည်စင်မာလာ3ရက်နေ့ညကအမည်မသိအဖွဲ့ကနေလက်ပစ်ဘုံးနဲ့ပစ်ခတ်မှုဖြစ်ပွားခဲ့ပါတယ်။ဒီလိုဘုံးနဲ့ပစ်ခတ်ရမှာပောက်ကွဲမှုမရှိခဲ့သလိုနေမြေခံရဲတပ်ဖွဲ့ကနေတရားခံကိုစစ်စစ်နေဆဲဖြစ်တယ်လို့ဆိုပါတယ်။ဒီဘုံးခွဲမှုဖြစ်စဉ်ဟာဒေသတွေလက်နက်ကိုင်အဖွဲ့နဲ့ဆက်ဆက်မှုရှိနိုင်တယ်လို့တမူးဒေသခံတချို့ကတန်တရာရှိနေပါတယ်။ဘုံးခွဲမှုဖြစ်စဉ်အတွင်ဦးမောင်မောင်လှဟာအမျိုးသားလွတ်တော်အစည်းအဝေးတက်ရောက်နေချိန်ဖြစ်လို့နေအိမ်မှာသူ့ရဲ့မိခင်နဲ့ညီမဖြစ်သူတို့တာရှိနေကြောင်းဒေသခံတွေကဆိုပါတယ်။
ရှမ်းပြည်နယ်အစီပိုင်းတာချီလေးမြို့နယ်တာလီမြို့နယ်ခွဲမှာပါဝင်တဲ့နာဟိုင်းလူရွာမှာဒေသခံလူထုကောက်ကွက်တဲ့ကြားကကုမ္ပဏီတွေကနေခြေဆက်လက်သူ့ဖော်နေမှုကြောင့်တဘာဝဘေးကြုံရတဲ့ဒေသခံတွေကနေအိမ်ကိုစွန့်ခွာပြီးရွာပြင်မှာသွားရောက်နေထိုင်ကြရပါတယ်။အခုပြီးခဲ့တဲ့မိုးတွင်းကာလကနေအခုချိန်ထိနေအိမ်ကိုပြစ်ပြီးရွာပြင်မှာသွားနေရတဲ့ရွာသားတွေမီတာစု၈စုရှိနေပြီဖြစ်ကြောင်းနေထိုင်လုပ်ကန်စားတာဖို့အခက်အခဲရင်ဆိုင်နေရကြောင်းနာဟိုင်းလူရွာသားဆိုင်းရှိုးကပြောပါတယ်။2006ခုနှစ်ကတည်းကစတင်လာတဲ့နာဟိုင်းလုံဒေသမှာရွှေတူးပေါ်မှုကြောင့်နှစ်နာဆုံးရှုံးမှုတွေခံနေရတဲ့ဒေသခံတွေဆက်ဆိုင်ဆန့်ကျင်ကောက်ွက်လာခဲ့ကြပေမဲ့လည်းအစိုးရဆက်ဆက်အာဏာပိုင်တွေကလည်းဒေသခံတွေကိုဖြေရှင်းပေးတာမျိုးမရှိကြောင်းနာဟိုင်းလုံဒေသခံတွေကပြောဆိုနေပါတယ်။နာဟိုင်းလုံမှာရွှေတူးပေါ်မှုကြောင့်ဒေသခံလူထုရဲ့လယ်ယာမြေဧက390ကျော်လဲပျက်စီးခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။
မွန်ပြည်သက်ပါတီဦးဆောင်အကောင့်ထဲဖို့ဆောင်ရွက်လျက်ရှိတဲ့မူရစေးဆွဲသူများပြန်လည်ထူထောင်ရေးဌာနရဲ့လုပ်ငန်းစဉ်တွေကိုနိုဝင်ဘာလကုန်ပိုင်းကရေးမြုံနဲ့အတွင်းရှိကျေးရွာတွေမှာရှင်းလင်းပွဲကျင်းပခဲ့ပါတယ်။မွန်ပြည်သက်ပါတီထိန်းချုပ်ရာနယ်မြေဖြစ်တဲ့ဝယ်စင်စခန်းအနီးမှာမူရစေးဆွဲသူများပြန်လည်ထူထောင်ရေးစခန်းကိုအကောင့်ထဲဖို့နေမှုနဲ့ဌာနလုပ်ငန်းစီမံကိန်းတွေကိုပြီးခဲ့တဲ့မိုးရာသီမှာစတင်ပြုတ်လုလာခဲ့ပြီးရေလွမ်းမုန်းမှုနဲ့ရေဘေးဒုက္ခကြောင့်အခုအခါတဖန်ကွင်းစင်းပြီးရှင်းပြပေးခြင်းဖြစ်ပါတယ်။ဒီရှင်းလင်းပွဲမှာမွန်ပြည်သက်ပါတီဒုဥက္ကဋ္ဌနိုင်ဟန်တာနဲ့ဒဝဲခရိုင်ဥက္ကဋ္ဌနိုင်ညာထွန်းတို့ဦးဆောင်ပါဝင်ခဲ့ပါတယ်။အဆိုပါမိုးရစေးဆွဲသူများပြန်လည်ထူထောင်ရေးဌာနကို2018ခုနှစ်မှာစုစုပေါင်း45ဦးကိုယ်စားလှယ်အဖွဲ့ကစတင်အကောင့်ထဲပေါ်ဆောင်ခဲ့တာဖြစ်ပါတယ်။
အ အခုပြတင်းလွားတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါဆက်ရဆွေးမှုလူခွင့်ချိုးဖောက်မှုနဲ့ပတ်သက်ပြီးမြန်မာနိုင်ငံကိုကမ်ဘီယာနိုင်ငံကနေတရားဆွဲဆိုမှုကြောင့်နိုင်ငံတော်အတိုင်အမြန်ပုဂ္ဂိုလ်ကိုယ်တိုင်အစီအစီတရားရုံးတက်မဲ့ကိစ္စနဲ့ပတ်သက်ပြီးတော့တိုင်းသာလက်နက်ကင်တပ်ဖွဲ့အချို့ကလည်းထောက်ခံကြိုးစားကြတယ်လို့တချို့ကမြန်မာအစိုးရဘက်ကနေရည်တီထောက်ခံကြပါတယ်ဒီကြောင့်သိစိတ
Kakani, Nemi, Shinli, Losangyama, Rohingya, Sodu, Kuna, Tengjo, Ha, Bangladesh, Nangango, Topje, Tengshang, Kejayabare, Eddie, Chenunga, Tapchachin, Adama, Julun, Chen, Sare, Lu, Kunye, Chopa, Murile, Kanjayare, Lu, Lu, Kunye, Loshare, Aquariga, Topjambare, Gambia, Nangangani, Nyamanangu, Lumio, Tong, Tapchamu, Sanya, Ubri, Chopa, Mune, Abdi, Sanya, Dia, Yong, ICJ, Ma, Dia, Swesu, Laibare, Diki, Sanya, Patabi, Abdiya, Lama, Yito, Hare, Taina, Lena, ကန်တပ်ဖွဲ့များရဲ့ငင်းကြိုင်းလုပ်ငန်းစဉ်ဥဆောင်အဖွဲ့ PPST ရဲ့ထိုင်းနိုင်ငံချင်းမိုင်မြို့မှာဒီဇင်ဘာလနေ့ရက်နေ့ကနေ၄ရက်နေ့အထိကျင်းပပြုလုပ်တဲ့အစည်းအဝေးမှာတော့ ICJ မှာမြန်မာအစိုးရကတရားရင်ဆိုင်မဲ့ကိစ္စနဲ့ပတ်သက်ပြီးဆွေးနွေးခဲ့ရမှာအစိုးရရဲ့တာဝန်ယူမှုတာဝန်ခံမှုကိုပြသနေခြင်းဖြစ်တယ်လို့ထုတ်ပြန်ကြေညာချက်မှာရေးသားထားပါတယ်
ပေါ်ပေါ်ဆိုတော့အတွေ့အမြင်ကတော့တော်တော်လေးကြီးရတော့ဗောနော်အဲဒါပေမဲ့နောက်ဆုံးတော့ထုတ်ပြန်ကြတဲ့မှာအတိုင်းထွက်လာတာဗောနော်ဒီဥစ္စာကတော့ထုံးကြမှာပဲဒီဘာမှဟိုထူးထူးခြားခြားသိပြီးတော့မှအကောင်းမြင်လာတော့အဆိုးမြင်လာတော့ရှိဖို့မလိုဘူးကျွန်တော်တို့စေဖွဲ့ကတတနဲ့ထွက်အောင်လုပ်ရတယ်ဆိုတော့ဟိုကမလွယ်ဘူးဗောဗျာနော်မြန်မာအစိုးရနဲ့စစ်တပ်ကနေတရားတွားရောက်ရင်ဆိုင်မှာကို
Chongjong, Shannon Kainaku Pete, RCSS, SSA Ne, SSPP, SSA Duga, Jenya Chatiti, Topian Javare. Luke Queen Chopamu, Sayaso, Jolo Moon and Patabi, Nemanangu, Gambian and Anga, Diaswe so Moopo, Taukan Jong, Nyo Bany Namaha made that poet, don't put any net, Jinya Chat Topian Kere, TNLA, the Ang Lenakain, that poet, Joye so Queen Shidu, Bumuji, that a joga, let a Kulu, Bioare.
ဒီစတိုင်ရဲ့လူတွေလောက်ဆောင်ချက်တွေစီရဲ့ဘုံကျလို့မှုတွေအတူတူချောတော့မှုတွေရုပ်စစ်အစစ်စစ်တာကိုကျွန်တော်ထောက်ခံတယ်။အခုအဲ့လိုရှင်တော့ကျွန်တော်ဘက်မှာတော့ဒီရှိတဲ့တက်တွေထောက်ထားတွေပေါ့နော်။ဒီကံတော်မှဘူပေါင်းဆောင်ရွက်မှုရှိတယ်ပေါ့။အခုလိုတရားစွဲဆိုမှုကိုနိုင်ငံခြားရေးဝန်ကြီးဖြစ်တဲ့ဒေါက်ဆန်းစုကြည်ကိုယ်တိုင်နေတန်လန်နိုင်ငံဒီဟစ်မြို့မှာရှိတဲ့အပြည်ပြ
ဆက်ပြီးတော့ထိုင်းနယ်စပ်နဲ့ကလက်မှာရှိတဲ့ဖျားသုံးစုဒေသမှာမြန်မာစစ်တပ်နဲ့မူပြီးတပ်ပါတီတပ်တို့တိုက်ပွဲကြောင့်ဒေသခံရွာသားတွေစစ်ပေးတိမ်းရှောင်နေကြရပါတယ်ဒီအခြေအနေကိုမိကလျာမောင်ကနေစူးစီးတင်ဆက်ထားပါတယ်
ဝန်ကြီးတပ်ပါတီနဲ့မြန်မာစစ်တပ်တို့ကြားဖျားသုံးစုဒေသဂျပန်ရေတွင်တိုက်ပွဲကြောင့်ဂျပန်ရေတွင်ကြံတော်နဲ့တိုက်ရင်တုံရွာသားတွေဟာအထူးသဖြင့်တက်ကြီးရွယ်အိုတွေအမျိုးသမီးတွေနဲ့ကလေးတွေ900ထက်မနည်းဘေးလွတ်ရာထိုင်းနေမိတဲ့ကိုထွက်ပြေးနေရပါတယ်။ကလေးတွေရောလူငယ်တွေရောလူအုပ်တွေရောကြောင်းလန့်လို့ထွက်ပြေးလာရတယ်။
မိတွေးဖို့ဆစ်ဆောင်စခန်းရောက်ဂျပန်ရေတွင်ဆစ်ဆောင်တူကမောမာတာနဲ့အခုလိုပဲပြောပါတယ်။
အော်မာတာဘာအော်ဒါဖောင်းလို့မော်ဒါဟလာကလောက်ဘာဆက်ကေဘေရောချာလာဟောဒါတော်ကြီးလေအော်ပြောစရာမရှိလောက်အောင်ဂျီမွတ်ပျက်စီးနေပြီလို့ရွာပြန်သွားတဲ့သူတွေကပြောပြတယ်အိမ်တွေမှာဆိုရင်လည်းပြောစရာမရှိတော့ဘူးမှွေနောက်ထားလိုက်တာသူတို့ရွာဆဆရောက်တဲ့နေ့ကဆိုရင်အိမ်မှာမွေးထားတဲ့ဝက်အိုနှကောင်ကိုသူတို့ချက်စားလိုက်တာဂုံရောစမ်းစီအကုန်လုံးပြက်စက်လက်ခတ်တွေလှုပ်ထားတာတချို့အိမ်ဆိုရင်ဖောက
gong kao tuara, elu miuri shi ye.
Bigger at Dizemala, the yen, Yadagan, Nayane, Nanapine, Gude, Chamale, Lenaji, Lenangerin, Pian, Samapia, Picatan, people, Kevare, Japan, Yerin, Tatis, Kankaisago, Mobi, Debadine, Shetan, Dine, Sitana Joga, Tamaro, Yashidu, Bigger at Dizemala, Nayaniga, Twisona, the Zonia, the Botu Jare, Sit, Pia de Bulule, Mobi, Debadi, Pidu, Tana, Tawangan, Nawin Laga, Kulu, Piavare.
ในท่าเรือเนี่ยเราดูในท่าจินจาเรือที่เรือสีเรือเนี่ยเราดูตัวที่เรือสีตัวเรือเนี่ยเราไม่อยากกูเลยนะในท่าเราจินจาเรือเรือสีเรือสีอ่ะปีเกเรนูเวมาลาในสักคนยันนี่มาท้ายเมื่อมาเนจ่าเนนไม่เคยทราบว่าจะอุ้มผิวบีมองบีเจ็บปัดตัดตีเรือจะไปเรือจีอยากกูเมื่อมาสิจักกะวิญญาณอะไรด้วยในแพทย์พิฆาตใจใครมือด้วยพิบวาเขาร่าบ้า
พี่ขันแต่ใครมือพี่เสียนด้วยเจียวดังอายาจ๋อฮะท้ายแม่จะมาชี้เดมีด้วยผู้นำมาใกล้พงยี่จังมาสิบปีติ้งเฉาเนี่ยละฮะจะป้าเจ้าชี้นี่พี่ไปเลยเช่นอากูสับดีเต้นเจ้าชกูน่าเสียนใจมาบ้าเช่รักแห่งปีเนี่ยมีอุ้มโยมาและเนจีจีตะลงใจอยากปากเวคเรตัวมีตมีเนี่ยกลีรีป่าวเวนต้องอู่เตซงบี คนอุดรยาชิกเหวี่ยไปไอซีเจมาเนี่ยมันยังไงก็อุ้มยังสั่งตัวยาเมะในงานเดียวกันยาสูบคงยงไอซีซีเอซงซันอุ้มพอทงมุบอในงานเดียวกันยังเกี่ยงเพื่อสีปองลิซจ์จ้าจูซูทักหันจังทุบยังเหวี่ยเลยตอนนี้สิ่งที่คุณน่าสนใจจังก็รู้เพียงในวันนี้ตาริกันเอเปอร์เซ็นต์เต็มสัตว์ตัวเมตันยังจะเต็มรับไปที่ไปเลยนักเต็มแบบสีเจมาเพียงสูบตัวยาอวัชชะจังก็อันนั้น
ပြန်နိုင်ဝိုင်းတို့သားတွေစူးစိတင်ဆက်တဲ့တိုင်းရင်သတင်းလွှာချင်းကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။ဗီအိုအန်နေထုတ်လွှင့်သမျှအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တွေ့သချင်းတောင်းခြင်းလဲဆိုရင်တော့စာရေးသားပေးပို့ရမယ်အီးမေးလ်လိပ်စာကဖမ်မီစ@voanews.com ဖြစ်ပါတယ်။စာလိုက်ကတဆင့်ဆက်သွယ်ခြင်းတော့လိပ်စာက
အခုတော့သတင်းအချင်းချုပ်ကိုကိုကြော်ကြော်သိန်းကပြောပြပေးမှာပါ။ဒီနေ့ကနေဝန်ကြီးဝန်ကြီးဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့ပေကြားချက်အရဒီဇင်ဘာလ9ရက်နေ့ရှိရနေ့ဒီမှာမြန်မာနိုင်ငံကိုလာရောက်မယ်ကြောင်းတရုတ်နိုင်ငံကြီးဌာနကကြာသပတေးနေ့မှာသတင်းထုတ်ပြန်ထားပါတယ်။ဒေါက်ဆန်းစုကြည်ဟာအပြည်ပြည်ဆိုင်ရာတရားခုံရုံးICJမှာဂမ်ဘီယာနိုင်ငံက ဒီမှာနိုင်ငံခီးစဉ်ဖြစ်လာတာပါ။သမ္မတဒေါ်နယ်ထရမ့်ဟာသမ္မတအာဏာကိုအလွဲသုံးစားလုပ်ထားတယ်လို့အော်လိုဒေါ်ဂုတာနန်စီပလိုစီကကြေညာပြီးသမ္မတကိုတရားစွဲဆိုမဲ့ဆွဲချက်အာတီကယ်စ်အော့ဖ်အင်ပီချ်မန့်တွေကိုတတ်မှတ်ရေးဆက်ပြီးလှုံ့ဆော်ကြဖို့ဒီမိုကရက်ခေါင်းဆောင်တွေကိုကြာသပိတ်နေ့ကညွှန်ကြားလိုက်ပါတယ်။သမ္မတထရမ့်ဟာသမ္မတအာဏာနဲ့ပြုမှုလှုံ့ဆော်ရမယ်တ Siga, Katuru, Tina Dovari, to the Brahon Jubin and Ha, the town said the Brah Yugo, where the Matramia David Upsapari. Iranagama does his ego, you did alone to Melida job of all arrests and not the worry who Jaga Ninama, they say only to Town Jo Dovilu, American and Yaitana, Iran Sanya, Tugusle, Brian Huka, Tadavinima, Piovari, Iran Suyaga does his ego, Tonya Yaga and Nonti to me like Bidenau, Lumala Sangayanima, Sanadavari, Satilaraba, Iran Ujiri, Bawin, you won't the Yajoma, Iran Bari also in Doctor Bibu, Sanadaduga, Tonsu, Pido, Sanabia Jarapare. American Donald Trump got Noguria who said be young son in Messuin. The Mount Trump could take a TK city at Tono Dune, Noguria got Janet Topian, Noguria Grian and Jai Wunji Day, Chosun, we got Jarabini, Madri Bivari, Noguria and Julian, Petin, Tolan, Season, never the B. American and Noguria Janina Sunu, Lala, Miminizim, Mare, Kulu, three Pilate Wagna.
Jesu Wagna, the Indian Yogu, Kucho, the Pujagarawa, Timinator Season, Tolo Yimua, Ku Yemin Tom Chippi, Tamai Sanga, Engineer or Jimmy Cook Pibari. တောင်းကြံဒီမနေ့ဖက်ချွန်နိုင်ဒီခုနှစ်နာရီအထိ၍အစီအစဉ်တွေကိုလိုင်းလုံးမီတာ30နဲ့40လေးဆင်းနဲ့လိုင်းလံမီတာ190ရောက်
This program has come to you from the Voice of America, Washington.